Welcome to the Voice of America in Burmese.
နာမည်ကင်းဖြစ်ကြပါစေခင်ဗျာ VOA American အတန်ရဲ့2022ခုနှစ်နိုဝင်ဘာ29ရက်တနင်္လာမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထွန်းလွှင့်ပေးနေပါတယ်တစ်ချိန်နဲ့တစ်ပြိုင်တည်းမှာပဲ VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူကြည့်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းမှာတော်ရရှင်များရှင်ကျမသင်္ကီထိုက်ပါကိုညံဝင်းအောင်နဲ့အတူသတင်းတွေတင်ပြပေးပါမယ်ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲအမက်ခရွန်ကူးစက်ခံထားရသူ73ဦးတွေ့ရှိထားကြောင်းနယ်သာလန်တာဝန်ရှိသူတွေကတနင်္ဂနွေနေ့မှာထုတ်ပြန်ပါတယ်စစ်ကောင်စီနဲ့လက်နက်ကိုင်ခုခံတော်လှန်နေကြသူတွေရဲ့မြန်မာပြည်ရင်းကတိုက်ပွဲတွေဟာအဆုံးလမ်းမမြင်သေးဘူးလို့နိုင်ငံတကာပဋိပက္ခတွေကလေ့လာဆောင်ကြည့်နေတဲ့ ICC အဖွဲ့ရဲ့လက်တလို့အစီရင်ခံစာကဖော်ပြလိုက်သလိုမြန်မာရေးသုံးသပ်သူတွေကလည်းထောက်ပြနေကြပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေနားဆင်ကြရပါမယ်ရှင်
အဲ့ဒီလိုသတင်းတွေပြီးမှသတင်းပေးပို့ချက်တွေကိုလည်းစက်တိုက်တင်ဆက်ပေးမှဖြစ်ပါတယ်။အဲ့ဒီအထက်ကမှနားဆင်ရမယ့်အတစ်ခုကတော့
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကထုတ်ပြန်တဲ့ကြေညာချက်ပေါ်မှာမူတည်ပြီးတော့မှဒေါ်အောင်ဆန်းစုကြည်ကို95ခောက်ဝင်းနဲ့ဆွဲဆိုထားတဲ့ဥစ္စာကလုံလောက်မှမမှားရနေတယ်လို့ကျွန်တော်ပြောချင်တယ
်။အဲ့ဒါအပြင်ဒေါ်အောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးလူအခွင့်ရေးရှင်းနေဦးမင်းလွင်ဦးကိုမေးမြန်းတင်ဆက်ထားတဲ့သတင်းလွှာနဲ့တိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာကိုဗစ်ကာယောဂါကူးစက်မှုတွေများနေတဲ့အကြောင်းအပတ်စဉ်ကဏ္ဍတွေအဖြစ်တော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများအစီအစဉ်သတင်းတွေတဲကသုတ္တနဲ့ထူးခြားဆန်းပြားသတင်းများစတာတို့ကိုလည်းနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်။ကဲအခုတော့မတ်သိန်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေကိုပြောပြပေးပါခင်ဗျာ
။တောင်အာဖရိကနိုင်ငံကနေနယ်သာလန်ကိုဆက်ရောက်လာတဲ့လက်တလော၄ချောင်းခီးစဉ်တွေမှာဗီဇာပြောင်းကိုရိုနာမျိုးဗိုင်းရပ်စ်မျိုးကွဲတဲ့အမက်ခရွန်ကူးစက်ခံထားရသူ73ဦးတွေ့ထားကြောင်းနယ်သာလန်ကျန်းမာရေးတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါတယ်။နယ်သာလန်နိုင်ငံမြို့တော်အမ်စတာဒန်ကိုတောက်ကြန်နေ့ကဆက်ရောက်လာပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကိုတွေ့ရှိခဲ့ရသူ62ဦးတည်းမှာဗိုင်းရပ်စ်မျိုးကွဲအမက်ခရွန်ကူးစက်ခံထားရသူ73ဦးပါဝင်တာဖြစ်ပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကိုလက်တလော့ဆက်ရောက်လာတဲ့ခီးသည်တွေတဲမှာဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်ကူးစက်ခံထားရသူ2ဦးတွေ့ထားကြောင်းဩစတြေးလျအာဏာပိုင်တို့ကြေညာပြီးမကြခင်မှာပဲနယ်သာလန်ဘက်ကကြေညာချက်ထွက်လာတာပါ။အမက်ခရွန်ကိုရိုနာဗိုင်းရပ်စ်မျိုးကွဲကိုတော့ပြင်ဆင်မမြောက်စိုးရိမ်ပွဲကိုရိုနာဗိုင်းရပ်စ်မျိုးကွဲအဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကသတ်မှတ်ထားပါတယ်။ COVID-19 ရောဂါဖြစ်ပွားမှုအရှိန်နဲ့တိုးလာနေတဲ့တောင်အာဖရိကမှာအမက်ခရွန်ကိုမကြခင်ကစပြီးတော့တွေ့ရှိခဲ့တာဖြစ်ပါတယ်။ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲ30လောက်ရှိနေပြီးဒီထဲကတချို့ကတော့ကူးစက်မှုမျက်စံစီးနိုင်တယ်ဆိုပြီးသိပ္ပံပညာရှင်တွေကစွရင်ကြပါတယ်။ဒါပေမဲ့အခုအမက်ခရွန်မျိုးကွဲကတော့ပိုပြီးတော့ကူးစက်မှုမြန်သလားဒါမှမဟုတ်လေပိုပြီးတော့အန်ဒီယေရှိစေသလားဆိုတာကိုတော့သိပ္ပံပညာရှင်တွေရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။
Omicron COVID virus မျိုးကွဲသစ်ပြန့်နှံ့ကူးစက်လာမယ့် NDA ကိုတားဆီးနိုင်ဖို့သိပ္ပံပညာရှင်တွေသတိပေးနေတဲ့အတိုင်းကာကွယ်ဟန်တာရေးကိုအားထုတ်လှုပ်ဆောင်ကြဖို့ WHO အဖွဲ့ကဆော်ဩလိုက်ပါတယ်။အာဖရိကတိုင်းမှာလူဦးရေ800ခန့်နှုန်းအောက်မှာသာ COVID ကာကွယ်ဆေးထိုးခွင့်ရနေတာပါ။ဒီလို COVID ကာကွယ်ဆေးထိုးနှုန်းနှဲပါပြီးကာကွယ်ရေးစည်းမျဉ်းတွေကိုလိုက်နာမှုသိမရှိတဲ့အာဖရိကတိုက်သားတွေဟာဒီရောဂါအတွက်ပိုပြီး NDA များတဲ့အခြေအနေမှာရှိနေတယ်လို့သတိပေးနေရတာဖြစ်ပါတယ်လို့WHO အဖွဲ့အာဖရိကရုံးခွဲအရာရှိဒေါက်တာမေရီစတီဖန်ကပြောပါတယ
် We cannot be tired. We have to continue to make sure we are complying with wearing of our face masks, keeping
our COVID စီးမင်းနေဖြစ်တဲ့နှာခေါင်းဆီးတက်တာခက်ခွာနေတာလက်ဆေးတာလူစုလူဝေးရှောင်းတာတွေကိုကျမတို့ဆက်ပြီးလိုက်နာဖို့လိုပါတယ်။ကာကွယ်ဆေးထိုးတာအပြင်အဲ့ဒီစည်းကမ်းချက်တွေကိုဆက်လုပ်နေဖို့လိုပါတယ်လို့ဒေါက်တာစတီဖန်ပြောသွားတာပါ။တောင်အာဖရိကမှာစနေနေ့စည်ရင်အရလူ3200ကျော်မှာကိုဗစ်ပိုးတွေ့ရှိရပြီးအရင်နေ့ကထက်ပိုးတိုးလာတာပါအစိုးရရဲ့စည်ရင်အရတောင်အာဖရိကမှာအနည်းဆုံး48ရာခိုင်နှုန်းသာကာကွယ်ဆေးထိုးထားတာဖြစ်ပါတယ်
အင်္ဂလိပ်ရေလက်ကြားကိုဖျက်ပြီးဗြိတိန်ကိုအသွါလမ်းမှာလူအပြစ်လိုက်လာတဲ့လှေတိတ်မှောက်ပြီးလူ28ဦးသေဆုံးခဲ့ရပြီးနောက်မှာတော့ရေလက်ကြားရဲ့ကမ်းခြေတွေမှာဥရောပသမဂ္ဂနေဆက်ရေးရာဌာနကလေရင်တစင်းနဲ့စောင့်ကြည့်သွားမှာဖြစ်ပါတယ်။ဥရောပလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေပြင်သစ်နိုင်ငံခါလီစိတ်ကမ်းမှာတင်းငင်နေကအရေးပေါ်စီးဝေးခဲ့ကြပြီးအခုလိုစောင့်ကြည့်ရေးအစီအစဉ်ကိုသဘောတူခဲ့တာဖြစ်ပါတယ်။အာဖဂန်ဆူဒန်နဲ့တခြားသောနိုင်ငံတွေကဆင်းရဲမွဲတေမှုတွေပြည်ပခန့်တွေကနေထွက်ပြေးလာကြသူတွေအုံပြူပြီးသွာလာနေတဲ့လေထိုးရာဘာလှေတွေအလဲအထက်တွေနဲ့ရွှေပြောင်းဝင်ရောက်သူတွေကိုလူမောင်ခိုကူးပေးနေတဲ့ကွန်ရက်တွေကိုထိထိရောက်ရောက်တိုက်ဖျက်ရေးအတွက်လဲပူးပေါင်းဆောင်ရွက်မှုတိုးမြင့်မယ်လို့ကတိပြုခဲ့ကြပါတယ်ရှင
်ပီရူးနိုင်ငံမြောက်ပိုင်းမှာပြင်းအား 9.5 ရှိတဲ့ငလျင်ကြီးတစ်ခုလှုပ်ခတ်ခဲ့တယ်လို့USGS ကအမေရိကန်ဘူမိသုတေသနအဖွဲ့ကပြောပါတယ်ဒေသစံတော်ချင်းမနက်6နာရီလောက်မှလှုပ်ခတ်ခဲ့တာပါငလျင်လှုပ်ခတ်မှုအားပြင်းထန်ပေမဲ့မြေပြင်အနက်ကီလိုမီတာ130ကျော်မှလှုပ်ခတ်ခဲ့တာဖြစ်တဲ့အတွက်သေဆုံးပျက်စီးမှုနည်းနိုင်ပါတယ်ငလျင်ဘူချက်မဟာပီရူးအနောက်မြောက်ဖက်ကန်ယူရန်မြို့ဖြစ်တဲ့ဘရန်ကာကနေ26မိုင်အကွာလောက်မှရှိပါတယ်ဒီငလျင်ကြောင့်နိုင်ငံမြောက်ပိုင်းမှာဒီရာစုနှစ်၄ခုလောက်ထိမ့်သိမ်းလာခဲ့တဲ့45ပြည်အမြင့်ရှိခရီးယန်ဖျားမျောစင်ကြောင်းပျက်စီးသွားခဲ့တယ်လို့ဒေသရင်းသတင်းတွေကပြောပါတယ်။အုပ်အပုံပြုံးလဲဒါမျိုးမဟုတ်ပဲဖျားကြောင်းအဝင်ဝအဲ့ဒီတိုင်းမှာရှိနေခဲ့ပါတယ်။ပီရူးနိုင်ငံမှာမကြာခဏငလျင်လှုပ်လျက်ရှိပြီးကမ္ဘာငလျင်ကျော်ရဲ့85ရာခိုင်နှုန်းလောက်ဟာအဲ့ဒီဒေသမှာရှိပါတယ်ခင်ဗျာ။
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 633နဲ့6383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ UI မြန်မာဘာသာအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးပြောပြနေပါတယ်စစ်ကောင်စီရဲ့တပ်တွေနဲ့လက်နက်ကိုင်ခုခံသူတွေကြားမြန်မာနိုင်ငံတွင်တိုက်ပွဲတွေဟာဆိုရင်စိုးစိုးရွားရွားအခြေအနေနဲ့ရှင်မတိုးနောက်မဆုတ်သားဖြစ်နေပြီလို့သုံးသပ်သူတွေကပြောပါတယ်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲအခြေဆိုင်နိုင်ငံတကာပဋိပက္ခတွေကိုလေ့လာဆောင်ကြည့်တဲ့ International Crisis Group ICG ကမကြာခင်ကထုတ်တဲ့ဆီယနာသိမ်းမှုနောက်ပိုင်းအကြမ်းဖက်မှုများဆန်ရအစဉ်ခန်းစာမှာမြန်မာနိုင်ငံဟာအချိန်တိုအတွင်းအဆုံးမသတ်မဲ့စိုးစိုးရွားရွားရှင်မတိုးနောက်မဆုတ်သားအခြေအနေကိုရောက်နေပြီလို့ဖော်ပြပါတယ်မြန်မာစစ်တပ်ဘက်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့အရသာပြစ်မှတ်တွေကိုထိုးဖောက်တိုက်ခိုက်မှုတွေမြေအောက်အဖွဲ့အစည်းတွေကိုဖမ်းဆီးမှုတွေလုပ်နိုင်နေပေမဲ့ဒီလုပ်ရတွေဟာအခုချိန်ထိတွေ့မြင်ရသလောက်တော့ခုခံတွန်းလှန်ရေးလှုပ်ရှားမှုကိုတိတိယောက်ယောက်ဖြိုခွဲနိုင်တာမျိုးမတွေ့ရဘူးလို့ ICG ရဲ့အကြီးတန်းအကြံပေးနဲ့မြန်မာဆန်ရသုံးသပ်သူ Richard Hosey က VOA ကိုပြောပါတယ်တမရောဟာနိုင်ငံတော်မှာလုံခြုံရေးချင်းချောင်မှုနဲ့ရင်ဆိုင်နေရတယ်။အရန်တပ်ဖွဲ့တွေကိုတုံးနေရတယ်လို့ငင်းချင်းရင်းနဲ့လုံခြုံရေး Institute ကဦးမင်းစောဦးကပြောပါတယ်။တရင်သားလက်နက်ကိုင်အဖွဲ့တွေနဲ့စစ်တပ်ကြားဆဲစုနှစ်နဲ့ချီတိုက်ခိုက်နေကြတာဖြစ်ကြောင်း American ငင်းချင်းရင်း Institute ရဲ့မြန်မာဆန်ရညွှန်ကြားရေးမှူး Jason Tower ကပြောဆိုပေးမယ်။အခုပြည်ရင်းစစ်အမြင့်တွယ်လာနေပြီဆိုတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ပြောဆိုချက်ကိုလည်းသူကသဘောတူပါတယ်စစ်တပ်အုပ်ချုပ်မှုကိုခွင့်ပြုမှာမဟုတ်ဘူးဆိုရာကိုလူလူကြားတခဲနဲ့ထုတ်ဖော်လာမှုဟာဖြစ်ထွန်းမှုအသစ်လို့လည်းသူက VOA ကိုပြောပါတယ်စစ်ကောင်စီဘက်ကအလုံးရင်းနဲ့ဖမ်းဆီးမှုတော်လန်သူတွေရှိရာမြို့တွေအပေါ်တိုက်ခိုက်မှုတွေကခုခံတွန်းလှန်မှုတွေကိုပိုပြီးတော့အားကောင်းစေတယ်လို့လည်းသူကထပ်လောင်းပြောပါတယ်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကိုပူးပေါင်းလာတဲ့လူတွေပုံများလာပြီးဆက်လက်တွန်းလှန်နေကြတာဟာတိတ်ကိုထင်သာမြင်သာဖြစ်ပြီးဒီအချိန်လေးကရော့ပါသွားတာလည်းမတွေ့ရဘူးလို့အမေရိကန်ငင်းချမ်းရေး Institute ရဲ့မြန်မာဆန်ရညွှန်ကြားရေးမှူး Jason Tower ကပြောပါတယ်ရှင်
မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုပြန်ကြားရေးကော်မတီအတွင်ရင်မှုမုံရအောင်ရှင်ခေါ်ဦးရဲကျူဟာနိုဝင်ဘာလ28ရက်တနင်္ဂနွေနေ့မနက်6နာရီဝန်းကျင်နှလုံးရောဂါနဲ့ရန်ကုန်မြို့မှာကွယ်လွန်သွားပါတယ်ကွယ်လွန်ချိန်မှာအသက်86နှစ်ရှိပြီဖြစ်ပါတယ်ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီး6လနီးပါးကြာဖမ်းဆီးထိန်းသိမ်းခံခဲ့ရတာကလူငင်းချမ်းသာမိတ်နဲ့အော်တိုဝါ18ရက်နေ့မှာပြန်လွတ်မြောက်ခဲ့ပါတယ်ငကူကနှလုံးရောဂါအခမ်းရှိသားသူဖြစ်တဲ့မုံရအောင်ရှင်အကျဉ်းဆောင်ကပြန်လည်လွတ်မြောက်လာပြီးရက်40ဝန်းကျင်လောက်မှာအခုလိုကွယ်လွန်သွားတာဖြစ်ပါတယ် NLD ပါတီအပြတ်သက်အနိုင်ရခဲ့တဲ့2020ရွေးကောက်ပွဲအပြီးအဲ့ဒီအချိန်က VOA ကနေမုံရအောင်ရှင်ကိုဆက်သွယ်မေးမြန်းခဲ့ရမှာသူကအခုလိုပြောပါတယ်
ရာသံရင်သစ်ဆိုတာတကယ်သံရင်သစ်ပါပဲကျွန်တော်တို့တော်တော်ကမျောနေတာတဲ့အများကြီးကြော်လွန်ပါတယ်ဒီရွေးကောက်ပွဲအခုလိုအနေရပြီးရယ်ပန်နတီတွေနဲ့တာဝန်ပို့ပြီးတော့ကြီးလာပါတယ
်မွန်ရောင်ရှင်ဟာစာပေသမားဘဝမှာကြပြာနဲ့စောင်းမဘာသာပြန်နေရေးခဲ့တယ်လို့နိုင်ငံရေးသမားဘဝမှာလည်း NLD ပါတီရဲ့တာဝန်တွေကိုထမ်းဆောင်ခဲ့သူပါNLD ပါတီကထုတ်ဝေတဲ့ဒီလိုင်းကြောင်နဲ့မှာကိုတိုင်ရေးဆောင်မားတွေရှိခဲ့တယ်လို့အေဒီတာချုပ်အဖြစ်နဲ့လည်းတာဝန်ယူခဲ့သူဖြစ်ပါတယ်
။ကွယ်လွန်သွားပြီဖြစ်တဲ့ကမ္ဘောဒီးယားဘေးရန်နိုရိုဒွန်ဆီယနုတ်ရဲ့သားတော်ကမ္ဘောဒီးယားဝန်ကြီးချုပ်ဟောင်းဖြစ်တဲ့တော်ဝင်မင်းသားနိုရိုဒွန်ရာနာရစ်ဟာအသက်89နှစ်အရွယ်တနင်္ဂနွေနေ့ကပြင်သစ်နိုင်ငံမှာကွယ်လွန်သွားကြောင်းကမ္ဘောဒီးယားပြန်ကြားရေးဝန်ကြီးကသူ့ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာဖော်ပြပါတယ်။ကမ္ဘောဒီးယားတော်ဝင်မိသားစုရဲ့ဆွေမျိုးတော်ဆက်သူတူထံကနေတော်ဝင်မင်းသားကွယ်လွန်ကြောင်းသိရှိရတာဖြစ်ကြောင်းပြောပေမဲ့တည်ဆုံးရတဲ့အကြောင်းရင်းကိုတော့မပြောပါဘူးရှင်
။ထိုင်းနိုင်ငံမှာနေစဉ်ကျင်းပလေးရှိတဲ့မြောက်တေကိုအစာကျွေးတဲ့ပွဲတော်တစ်ခုကို Lord Buri မြို့မှာတနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်။1980ပြည့်နှစ်ပြည့်လွန်နှစ်တွေကစတင်လာခဲ့တဲ့အဲ့ဒီမြောက်စွာကျွေးပွဲကိုရိုးရာထုံးနှံအစဉ်လာအရာရောခီးသွွားဧည့်သည်တွေကိုဆွဲဆောင်မှုအတွက်ပါကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ။
တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိကြီးထိုက်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးပါမယ်။ပထမဆုံးဒီလကုန်နိုဝင်ဘာ30ရက်နေ့မှာဒေါအောင်ဆန်းစုကြည်ကိုစွဲဆိုထားတဲ့အမှုတွေက905ခါခွေစူပူလှုံ့ဆော်မှုနဲ့စွဲဆိုထားတဲ့အမှုကိုတရားရုံးကနေအမိန့်ချမှတ်တော့မှာဖြစ်ပါတယ်။တပ်တွေအထောက်အထားနဲ့အကြောင်းအရာတွေမခိုင်လုံမဲ့တမင်ဖန်တီးထားဒါဖြစ်တယ်လို့လူခွင့်ရရှိနေဦးမင်းလွင်ဦးကသုံးသပ်ပြောဆိုပါတယ်ကိုဇော်မိုးကျော်ကဆက်သွယ်မေးမြန်းထားတာနားဆင်ကြပါခင်ဗျာ
ဦးမင်းလွင်ဦးခင်ဗျာအခုပထမဆုံးကျွန်တော်မေးချင်တာကတော့ဒီလိုပါဒေါအောင်ဆန်းစုကြည်ကိုဒီလောက်ကုန်ပိုင်းမှာလဲအမိန့်ချမယ်ဆိုတဲ့သတင်းတွေကျွန်တော်တို့ကြားရပါတယ်အဲ့တော့ဒေါအောင်ဆန်းစုကြည်ကိုဆွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ခြုံငုံသုံးသပ်မယ်ဆိုရင်ဦးမင်းလွင်ဘယ်လိုသုံးသပ်ချင်ပါလဲခင်ဗျာ
ပထမဆုံးကတော့ဒေါအောင်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အမှုတွေအားလုံးကတော့လုံးကြံဖန်တီးပြီးတော့ဆွဲဆိုထားတဲ့အမှုတွေပဲကျွန်တော်တို့ပြောလို့ရပါတယ်ခင်ဗျအ
ဲ့တော့ခုဒီ30ရက်နေ့မှာဒေါ်စန်းစုကြည်ကိုဆွဲထားတဲ့အမှုတွေတဲက95ခါခွေးနဲ့ဟာကိုအမိန့်ချမယ်လို့ကြားရပါတယ်ဆိုတော့ဒီအမှုနဲ့ပတ်သက်လို့ရောအဓိကသူ့အပေါ်မှာဘယ်ချက်ပေါ်မှာမူတည်ပြီးတော့ဆွဲထားတယ်လို့ဦးမင်းလွင်လေ့လာသိရှိထားပါလဲ
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကထုတ်ပြန်တဲ့ကြေညာချက်ပေါ်မှာမူတည်ပြီးတော့မှဒေါ်စန်းစုကြည်ကို95ခါခွေးနဲ့ဆွဲဆိုထားတဲ့ဥစ္စာကလုံသွားမှမမှားရနေတယ်လို့ကျွန်တော်ပြောချင်တယ်။ဘာဖြစ်လို့လဲဆိုတော့ဒေါ်အောင်ဆန်းစုကြည်ကဖေဖော်ဝါရီလ၁ရက်နေ့မှာစတင်ဖမ်းဆီးခံရပြီးသားဖြစ်တယ်။ဖမ်းဆီးခံပြီးတော့တပတ်ကြာမှထုတ်တဲ့ statement ပေါ်မှာမူတည်ပြီးဆွဲဆိုထားတာဖြစ်တဲ့အတွက်လုံသွားမှမမှားရနေတယ်လို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျ။
အဲ့တော့ဒီ30ရက်နေ့မှာဒီမှုနဲ့ပတ်သက်ပြီးအမိန့်ချမယ်လို့ကျွန်တော်သိရပါတယ်။အဲ့တော့ဟိုကျွန်တော်ဒီကြားထဲမှာသိချင်တာတကူကဒီလိုပါဒီအမိတ်ချမဲ့အဆင့်ကိုရောက်သွားပြီဆိုတော့သူတရက်ခွင်မှာပေါ့နော်ဒါတစ်ဖက်ကတရက်လိုဘက်ကတင်ပြတဲ့ဆွဲချက်ကခိုင်မာတယ်လို့တရားရုံးကဆုံးဖြတ်ပြီးလို့အမှုကိုဆွဲချက်တင်တာလားခင်ဗျအ
ဲ့တော့ကျွန်တော်တို့ဒီမှုကိုဆွဲဆိုထားတဲ့ဥစ္စာကသက်တည်လည်းမခိုင်လုံဘူးအကြောင်းချင်းရလည်းမခိုင်လုံဘူးတို့တော်လည်းပဲနိုင်ငံရေးအရာဒီမှုကိုပြစ်ပေးဖို့အတွက်ရွယ်ပြီးတော့လုံဆောင်တယ်လို့ပဲကျွန်တော်တို့ကမြင်ပါတယ်
အဲ့ဒီ95ခါခွေးနဲ့ပြီးလို့ရှိရင်နောက်ထပ်ဘယ်လိုအမှုတွေနဲ့တော့စန်းစုကြည်အမိန့်ချဖို့ရှိတယ်လို့ဦးမင်းလွင်တို့လေးလာသိရှိထားပါလဲ
ဆက်တွေဥတွေရပြစ်ပေးရေးယူမဲ့ပုံမှန်တစ်ခုရှိတယ်နောက်ပြီးတော့တခါပုံကုန်သွင်းကုန်နဲ့အရေးယူမဲ့ပုံမှန်တစ်ခုရှိတယ်ဒါတွေကိုအမိန့်ချမယ်လို့ကျွန်တော်ကြည့်ရပါတယ်ခင်ဗျအ
ဲ့ဒီအမှုမှာရောကျွန်တော်တို့လေးလာမိတဲ့လောက်ကတော့ဒီတော့စန်းစုကြည်အင်ချန်တိုင်းမှာမိတဲ့ဆက်တွေစက်တွေပေါ်မှာအခြေခံပြီးတော့ဟိုဆွဲချက်တင်ထားတယ်လို့သိရပါတယ်ဒီမှုနဲ့ပတ်သက်လို့ရောဦးမင်းလွင်ဘယ်လိုသုံးသပ်ပြောဆိုလို့ပါလဲ
ကျွန်တော်တို့ဆက်တွေစက်တွေဆိုတာကလုံခြုံရေးတပ်ဖွဲ့တွေသုံးတဲ့ကိစ္စဖြစ်တယ်ဒီတဲ့ဦးကြီးဌာနရဲ့လက်အောက်ခံအဖွဲ့အစည်းကဖြစ်တယ်အဲ့တော့ဒီဆက်တွေစက်တွေရှိနေတယ်ဆိုတဲ့ကိစ္စကဒေါ်စန်းစုကြည်အနေနဲ့လုံးဝသိနိုင်တဲ့ကိစ္စမဟုတ်ဘူးဒေါ်စန်းစုကြည်ရဲ့စီမံခန့်ခွဲမှုအောက်မှာရှိတဲ့ကိစ္စလည်းမဟုတ်ဘူးဒေါ်စန်းစုကြည်နဲ့ပတ်သက်မှုလုံးဝမရှိဘူးဆိုတာကိုကျွန်တော်ပြောချင်ပါတယ်ခင်ဗျအဲ့
တော့ဒီဆက်တွေစက်တွေကရဲတွေရဲ့ဆက်တွေစက်တွေ
ဟုတ်ပါလေခင်ဗျာအဲမြန်မာနိုင်ငံရဲတပ်ဖွဲ့ကသုံးတဲ့ဆက်သွယ်ရေးဆက်တွေပါ
ဆိုတော့ရဲတွေဆိုတာကဒီဒေါအောင်ဆန်းစုကြည်ရဲ့အိမ်ခြံကိုလုံခြုံရေးတာဝန်ယူပေးနေတဲ့ရဲတွေကိုပြောတာလား
ဟုတ်ပါတယ်ခင်ဗျာ
နောက်တစ်ခုကတွင်းကုန်ထုတ်ကုန်ကိစ္စပေါ့နော်အခုဆက်သွယ်ရေးဆက်တည်တဲ့ဒီတွင်းကုန်ထုတ်ကုန်ကိစ္စတွေကဆက်ဆံမှုရှိပါသလားအဲ့ဒီမှုနဲ့ပတ်သက်လို့ဆွေးဆိုထားတဲ့ပုံမှာဘယ်လိုသုံးသပ်ချင်ပါလဲ
တွင်းကုန်ထုတ်ကုန်ဥတွေရအရေးယူထားတာရှိတယ်အဲ့ဒီမှာဂျမ်ပါပေါ့နော်အမှန်တော့ဒီစက်တွေအားလုံးကပြည်ရေးဝန်ကြီးဌာနကနေတင်သွင်းတဲ့စက်တွေဖြစ်တဲ့အတွက်ဒေါ်စားစုကြည်နဲ့ပတ်သက်ပြီးတော့ဘလို့ဆက်ဆံမှုမရှိဘူးဆိုတာကိုကျွန်တော်ပြောနိုင်ပါတယ်ခင်ဗျာ
အမှုတွေနဲ့ပတ်သက်ပြီးတော့ဒီခုခံတဲ့ဘက်ကပေါ့နော်ဒီအချက်တွေကိုတရားခွင်မှာဖြေရှင်းတယ်လို့ဦးမင်းလင်ဦးလေ့လာသိရှိထားပါသလ
ားဟုတ်ပါတယ်ဒီအချက်တွေနဲ့ပတ်သက်လို့ရှင်းနေဖွယ်ရနေပြီးတော့ခုခံချေပါထားတယ်လို့လည်းကျွန်တော်သိရတယ
်ဆိုတော့ဒီလာမယ့်30ရက်နေ့မှာတရားသူကြီးကအမိန့်ချမယ်ဆိုတော့ဒီဒေါန်ဆန်းစုကြည်ဘက်ကခုခံတင်ပြချက်တွေခိုင်လုံနေဆိုလို့ရှိရင်ဒီအမှုဟာဒေါန်ဆန်းစုကြည်အနေနဲ့ပေါ့နော်လွတ်မြောက်မလားဘလို့အနေထားမျိုးတွေဖြစ်နိုင်လဲ
အဲအမားတော့ဗျာတက်တဲ့ခံတက်တဲ့ချွတ်ချက်တွေဝင်မှာမူတည်ပြီးတော့မင်းချမယ်ဆိုလို့ရှိရင်ဒေါန်ဆန်းစုကြည်ကိုပြစ်ပေးနိုင်မှုရလုံးဝမရှိပါဘူးတို့တွေပဲကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာဖြစ်နေတဲ့တရားရုံးတွေကနိုင်ငံရေးရနိုင်ငံရေးမှုနဲ့ပတ်သက်လာတယ်ဆိုလို့ရှိရင်ပြစ်ဒဏ်ပေးကိုပေးရမယ်ဆိုတဲ့အထက်အမိန်နေရှိနေတဲ့အတွက်ဒီအမှုမှာတော့ဒေါ်စန်းစုကြည်ကိုအမြင့်ဆုံးပြစ်ဒဏ်ပေးမယ်လို့ကျွန်တော်တို့ဒီနေ့ယူဆပါတယ်။တရားရုံးနေအနေနဲ့လွတ်လပ်စွာစီမံဆောင်ရွက်ခွင့်မရှိဘူးလို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျ
။ကိုဇော်မိုးကျော်ဆက်သွယ်မေးမြန်းတင်ဆက်ထားတာပါ။အခုတခါထိုင်းမြန်မာနယ်စပ်ကပေးပို့တဲ့သတင်းကိုထုတ်လွှင့်ပေးပါအောင်မယ်။ထိုင်းမြန်မာနယ်စပ်တက်ပြည်နယ်ထဲမှာအုံဖြန်ဒုက္ခသည်စခန်းမှာနှစ်လအတွင်းကိုဗစ်ကာယောဂါကူးစက်သူ900ကျော်အထိရှိနေပြီးဒုက္ခသည်တွေမိသားစုလိုက်ကူးစက်မှုတွေနဲ့ကလေးတွေပါကူးစက်နေတယ်လို့သိရပါတယ်။ VOA သတင်းတောက်မအေးမာကအခုလိုပေးပို့ထားတာနားဆင်ကြပါခင်ဗျာ
။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်တွေကအုံဖြန်ဒုက္ခသည်စခန်းမှာကိုဗစ်ကူးစက်သူနှစ်လအတွင်း900ကျော်အထိရှိနေပါတယ်။ကိုဗစ်ဒုတိယလိုင်းမှာတော့ကူးစက်မှုအနည်းငယ်သာရှိခဲ့ပေမဲ့ကိုဗစ်တတိယလိုင်းမှာတော့နှစ်လအတွင်းဒုက္ခသည်တွေကြာဇက်တိုက်ကူးစက်မှုတွေရှိလာပြီးနိုဝင်ဘာလထဲမှာတော့ကူးစက်ခံရသူတွေထဲမှာကလေးတွေများလာတယ်ဆိုပြီးအုံပြန့်ဒုက္ခသည်စခန်းကဒုက္ခသည်တဦးကပြောပြပါတယ်
။အုံပြန့်ဒုက္ခသည်စခန်းကိုဗစ်တွေကတော့အယောက်900ကျော်သွားပြီနှစ်လထဲမှာ10လပိုင်းမှာတယောက်သေးတယ်17လပိုင်းမှာတယောက်သေးတယ်။မိသားစုလိုက်ကူးစက်တာရဲ့နောက်ကကလေးတွေကူးလာများလာတာ
ကိုဗစ်ကူးစက်ခံရသူတွေများလာတဲ့အတွက်ဒုက္ခသည်စခန်းတွင်းကစာတင်ကြောင်းတွေကိုရောင်တွေကိုကိုဗစ်စင်တာအဖြစ်ပြောင်းလဲပြီးဖွင့်လှစ်ထားရတယ်လို့လည်းပြောပြပါတယ
်။အထက်တန်းကျောင်း high one မှာအဲ့မှာလည်းထားတယ်ကိုဗစ်စင်တာလုပ်ထားတယ်။ high two ကဇုံ A မှာဇုံ A မှာလည်းထားတယ်အကြီးပဲ။နောက်ဆေးရုံမှာလည်းထားတယ်ကိုရောင်မှာလည်းဒီအောက်ကကိုရောင်မှာပေါ့ဟိုကျွန်တော်တို့ဇုံ A ကိုရောင်မှာလည်းထားတယ်အဲနောက်ဟိုဆေးရုံကြီးမှာဆေးရုံမှာကျွန်တော်တို့အခန်းကြီးဖွင့်ပလိုက်တယ်အဲ့ဒီလူတွေနဲ့ပတ်သက်လို့ဒီ TBC က680ပေးတယ်တယောက်ကို
အခုဆိုရင်ကိုဗစ်ကာကွယ်ဆေးထိုးနှံပေးတာတွေရှိနေပြီးစခန်းတွင်ဒုက္ခသည်ဥယျာဉ်ထက်ဝက်လောက်ကကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးခဲ့ပြီလို့လည်းပြောပြပါဗျာအဲ
စခန်းရဲ့သက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေကအကောင်ဆေးဆက်ရှင်နဲ့အထက်တွေဆေးလာထိုးကြဖို့အတွက်ကိုဖိတ်ခေါ်တယ်တိုက်တွန်းတယ်အဲတဝက်နီးပါးလောက်ကဆေးထိုးပြီးသွားလောက်ပြီ
ပြီးခဲ့တဲ့နှစ်ကတော့အုံပြဒုက္ခသည်စခန်းမှာပထမဆုံးကိုဗစ်ကာယောဂါဖို့စတင်ဖြစ်ခဲ့တာပါအဲ့ဒီအချိန်တုန်းကဒုက္ခသည်တဦးစားနှစ်ဦးစားကကိုဗစ်ဖြစ်ခဲ့ပြီးအခုလိုမျိုးအဆုလိုက်ပြုံလိုက်ကူးစက်တာတွေမရှိခဲ့ပါဘူးအဲ့ဒီနောက်ထိုင်ရင်ဒုက္ခသည်စခန်းမေလာဒုက္ခသည်စခန်းမေလာဦးနဲ့မေလာမူစခန်းနေမှာကိုဗစ်ကပ်ရောဂါတွေထပ်ပြီးတော့ကူးစက်ခဲ့တာပါ။ထိုင်းဆိုရကတော့စက်တင်ဘာလကစပြီးလေးလအတွင်းမှာကိုဗစ်ကာကွယ်ဆေးတနိုင်ငံလုံးအနှံ့အပြီးထိုးနှံနိုင်ဖို့ရည်မှန်းထားပါတယ်။ဒီအတွက်နိုဝင်ဘာလထဲမှာတော့အုံပြန့်ဒုက္ခသည်စခန်းထဲမှာမိသူမဆိုကိုဗစ်ကာကွယ်ဆေးထိုးနှံနိုင်ပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့အနှစ်30ကျော်ကတည်းကပြည်တွင်းစစ်နဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထပ်ပြီးတိတ်ဆောင်လာသူတွေဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကိုမှုမှာခိုလုံနေထိုင်နေကြပါတယ်။တပ်ပြည်နယ်တွေကအုံပြတ်ဒုက္ခသည်စခန်းမှာတော့လူဦးရေ8000လောက်ရှိပါတယ်ရှင်
။ VOA American တန်ရဲ့တနင်္လာမနက်ခင်းအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်မဲ့သတင်းကတော့စကိုင်းတိုင်းတပင်းမြို့နယ်မှာစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီလိုအတွက်ကြောင့်ကျေးရွာပေါင်း15ရွာကထောင်ထဲချီတဲ့ဒေသခံတွေဘေးလွတ်ရာကိုတန်းဆောင်ပြေးနေရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညွန့်ဦးကပြောပြပါလိမ့်မယ်။
တပိုင်းဒေသအပါအဝင်စကိုင်းတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်တွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားမှာတိုက်ပွဲတွေမကြမကြာဖြစ်ပေါ်နေပြီးတော့အခုဆိုရင်တော့စစ်ကောင်စီတပ်ကနေပြီးတော့အဲ့ဒီဒေသတဝိုက်တွေကိုစစ်စင်ရေးတွေလှုပ်လာတာပါ။နိုမာလာ28ရက်နေ့ညနေပိုင်းတုန်းကစကိုင်းတိုင်းတပိုင်းမြို့ရှိချမ်းကညောင်လှကြီးရွာကိုစစ်ကောင်စီတပ်တွေကရဟတ်ယာဉ်တွေနဲ့လေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့အောက်တိုဘာလ28ရက်နေ့မနက်ပိုင်းအထိလည်းစစ်ကောင်စီတပ်ဖွဲ့ဝင်တချို့ကြေးရွာတွေအထိပြစ်ခတ်မိရှူရာတွေလုပ်နေတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ်
။ဒီကျွန်တော်တို့ PDF ကလေးတွေကိုပဲမဲပြီးတော့လုပ်တယ်ဆိုတဲ့အမိသာခံတာတကယ်ကျတော့ရွာပြည်နယ်တဲ့ပြည်သူတွေကိုရဟရင်နဲ့လိုက်ကြည့်။ PDF နဲ့ထိတွေ့တိုက်ပွဲကတော့မရှိဘူးဗျ။ PDF တွေထိတွေ့တိုက်ပွဲကတော့သူတို့ဝမ်းဖြစ်ဘူး။သူတို့ဟိုကဘယ်လိုပြောမလို့ဟိုကျွန်တော်တို့ဒီကိုစစ်ကြောင်းထိုးနေတာသူတို့ရှေ့ဆက်မရတဲ့အတွက်အဲ့ဒီမှာလေရင်ကူညီတောင်းတဲ့ပုံစံမျိုးနဲ့သူကဟိုအမှန်တော့လေရင်ဆင်းပြီးပြင်သူတို့အန်ရသူတို့ဟိုတက်သားတွေအန်ရဖြစ်မဆိုလို့ဟိုဝင်ဟာနေတော့ကြောက်ပြင်းပြဲတဲ့လူမဲမဲမြာအကုန်စုတ်ပြစ်တာအများဆုံးတော့ဒီလိုပဲဟိုဘာမှမလုပ်ဘူးဗျမရှောင်နေရမလို့ဆိုပုံစံမျိုးနဲ့ကြွားထဲမှာနေနေတဲ့လူတွေကနေနေကြတော့မှထွက်ပြေးနေတယ်သူတို့ပြစ်တတ်ခါရတာသူတို့နဲ့ပြင်းလွန်သူတို့နဲ့ဖိတ်တိုက်ပြီးတော့အဲ့လိုပြစ်ခါရတာနော်လားစီတိုင်းတိုင်းတော့သူတို့မိငွေရှူတယ်ပြီးတော့တွေ့ရဆိုင်ငယ်တွေကိုလည်းပုံပြီးတော့မိတိုက်သွားတယ်အဲ့ဒီနေထားပြီးတော့လက်နက်ကြီးနဲ့လည်းထူ
ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကအခုသတင်းရေးသားချိန်အထိတစုံတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးစစ်ကောင်စီကနေမီရှင်းလင်းပြစ်ခတ်မှုတွေကြောင့်လည်းကြေးရွာ15ရွာနီးပါးကဒေသခံ2000ကျော်ဟာဘေးလွတ်အကူထွက်ပြေးတင်းရှောင်နေရတယ်လို့သိရပါတယ်စစ်ကောင်စီကလေကြောင်းကနေပြီးတော့ပြစ်ခတ်တာမို့လို့ဒေသခံကြေးရွာသားတွေထိခိုက်သေးဆုံးတာမျိုးလည်းရှိတယ်လို့ဒေသခံတူက VOA ကိုပြောပါတယ
်။တိုက်လို့ရှိတာလည်းမရှိဘူး။ဘာမှမရှိဘူး။ဒီတိုင်းပဲကျွန်တော်တို့ဟိုဝင်လာရောက်ရဟစဉ်၅စီးနဲ့ဝင်လာတယ်။ရောက်အောင်ချင်းသူတို့အဲ့ဒီဝင်ရနေပစ်တယ်။ကျွန်တော်တို့ကျွန်တော်ပြည်သူလူထုတွေဒီဘက်ထဲမှာအဲငါကျွန်တော်တို့ချူဆောင်တော့ဘူးနော်။မဆောင်သေးတဲ့လူတွေကျွန်တော်ထွက်ပြေးကြတယ်။နှုတ်ဝတ်ပြီးရပြီးကြတယ်။သူတို့ဒီလိုပြစ်လို့ဘူးနော်။ဝင်လာချင်းအလေးမောဆင်းနေကျွန်တော်တို့ကသူတို့လေမောဆင်းတာကိုကျွန်တော်ကိုယ်တိုင်တည်းအတားမြင်ခဲ့တယ်မြင်ခဲ့ပြီးတော့အဲဒီကျွန်တော်တို့ရှိနေတဲ့နေရာလေးနဲ့သူတို့ဆင်းတဲ့နေရာလေးကပြီးနေရာတော့ရတာပဲကွာပေါ့နော်အဲ့နေရာလောက်ကဆင်းနေဆင်းရင်သူတို့အိမ်မှာပြစ်ကြတယ်ကြာဟိုမဆင်းခင်ကလည်းသူတို့ဟက်စကီနဲ့တွေကလည်းရဟယင်းနဲ့တော့သူပြစ်နေရပေါ့ဝင်ရတယ်ပြစ်နေတယ်ကြွာသားတွေပဲကြာဒီတိုင်းပဲကျွန်တော်တို့ဒီသူလူတို့တကယ်ကြွာသားတွေပါပဲသူတို့ပစ္စည်းလေးဆိုင်ကလေးရှိလို့အဲ့ဆိုင်ကလေးကိုပြေးတယ်တယောက်ကတော့ပြေးသေးတာပေါ့နော်အဲ့အရီကိုနင်းနေသွားတာကိုပြစ်ခံရလို့ကျွန်တော်တို့ကြားတယ်ဟုတ်ကဲ့ထွက်ပြေးနေရတော့ကျွန်တော်ညောင်လာမြေကန်လေးရကုန်မဲဦးဒီပေါ့နော်တပြေးတာရုံးတာဝဲကြီးကုန်းကြီးကျွန်တော်အဲ့ဘက်ကဗစ်တိုပေါ့အများစုပါပဲဟာအိမ်ကောင်ရွာနီးဝန်းကျင်15ရွာလောက်ရှိမှာပဲဟုတ်တယ်လူဦးရေကိုကျွန်တော်ဒီမှာကတော့1500ရှိတယ်ကျွန်တော်တဖွဲ့က900လောက်ရှိတယ်တဖွဲ့က1500လောက်ရှိတယ်
အခုနှစ်စစ်တပ်ကအနာသိမ့်ယူပြီးတဲ့နောက်ညဉ့်ညနေဆန္ဒပြလှုပ်ရှားမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းတဲ့နောက်ဆက်တွဲအဖြစ်စကိုင်းတိုင်းအပါအဝင်နိုင်ငံနေရာအတော်များများမှာဆန္ဒပြသူတွေဟာဒေသကာကွယ်တပ်ဖွဲ့တွေဖွဲ့ပြီးတော့စစ်တပ်ကိုပြန်ခုခံတိုက်ခိုက်မှုတွေဖြစ်နေတာပါစကိုင်းတိုင်းအရှေ့ဘက်မှာစစ်ကောင်စီရင်တန်းတွေမကြာခဏဆိုသလိုမိုင်းဆွဲတိုက်ခိုက်ခံရလို့စစ်ကောင်စီတပ်ဖွဲ့ဝင်တွေထိခိုက်ဒဏ်ရာမှုတွေတိုက်စုံမှုတွေလည်းရှိခဲ့ပါတယ်အထူးသဖြင့်မကွေးစကိုင်းချင်းပြည်နယ်တွေပါဝင်တဲ့မြန်မာနိုင်ငံအနောက်မြောက်ချမ်းကတိုက်ပွဲတွေကပိုးပြီးတော့ပြင်းထန်လာခဲ့တာပါအဲ့ဒီမှာမြန်မာစစ်တပ်ကအင်အားဖြည့်တင်းမှုတွေလုပ်လာပြီးတော့စစ်စင်ရေးသဘောနဲ့ကြေးရော်တွေကိုဝင်ရောက်ရှာဖွေတာတွေလည်းရှိလာပါတယ်ဒီအတွက်နိုဝင်ဘာလကစပြီးတော့စကိုင်းတိုင်းနေရာအတော်များများမှာဒေသခံကာကွယ်တပ်တွေနဲ့စစ်ကောင်စီတပ်တွေကြားထိတွေ့တိုက်ပွဲဖြစ်တာတွေရှိသလိုဒေသခံကာကွယ်အထိုင်စခန်းတွေကိုပါဝင်ရောက်စီးနင်းတာမျိုးတွေရှိနေပါတယ်စစ်စင်ရေးတွေနဲ့အတူပဲမိုင်းဆွဲတိုက်ခိုက်ခံရမှုတွေရှိနေတာကြောင့်စစ်ကောင်စီတပ်ဖက်ကလေကြောင်းတုံးပြီးတော့ဆေးအင်အားဖြစ်တင်တာပြစ်ခတ်ဆစ်စင်တာတွေလုပ်နေတယ်လို့လည်းဒေသခံတွေကပြောကြပါရတယ်။စကိုင်းတိုင်း PDF ကောက်ဝေးတပ်တွေကိုပြေးပို့မဲ့လက်နက်ခဲယမ်းတွေကိုမြောက်ဒီမြို့နယ်မုံရမြို့တွေမှာဖမ်းဆီးမိတဲ့အကြောင်းလဲစစ်ကောင်စီကနေပြီးတော့မနေ့ကထုတ်ပြန်ခဲ့ပါရခင်ဗျာ
။အခုတခါတောင်ကိုရီးယားနိုင်ငံဘက်ကသတင်းတပုတ်ကိုထုတ်လွှင့်ပေးလိုပါရတယ်။အသက်60အရွယ်ရှိတဲ့တောင်ကိုရီးယားစစ်အာဏာရှင်ဟောင်းချွန်ဒူးဝမ်ဟာပြီးခဲ့တဲ့အင်္ဂါနေ့ကပဲသူ့နေအိမ်မှာကွယ်လွန်ခဲ့ပါရတယ်။အာနာရှင်ချွန်ဒူးဝမ်ကွဲလွန်သွားပြီဖြစ်ပေမဲ့သူ့လက်ထက်ကကျူးလွန်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်တရားမျှတမှုပြန်လည်ရရှိရေးဒီမိုကရေစီရဲ့လှုပ်ရှားသူတွေကဆက်လက်ကြိုးပမ်းသွားဖို့စိတ်ပိုင်းဖြတ်ထားတဲ့အကြောင်းလီဟွန်ချွန် VOA အတွက်ပေးပို့ထားတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးမှနားဆင်ကြပါခင်ဗျာ
။တောင်ကိုရီးယားစစ်တပ်ဗိုလ်ချုပ်ကြီးတူဖြစ်နေချိန်ချွန်ဒူးဝမ်က1989ခုနှစ်မှာတိုင်းပြည်ကိုအာနာသိမ်းခဲ့တာပါ သူလက်ထက်မှာတည်တာလာတဲ့စီဝါရေးတိုးတက်မှုရှိခဲ့ပေမဲ့ဆိုးရွားလာတဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်တမိုင်းမှာနာမည်ဆိုးနဲ့ကြော်ကြားခဲ့ပါတယ်။သမရဟောင်းချွန်ဒူဟန်ဟာတောင်ကိုရီးယားနိုင်ငံတောင်ပိုင်းဂွမ်ဂျူးမြို့ကဒီမိုကရေစီရေးအုံကြွမှုအတွင်းလူအမျိုးများတပ်ဖြတ်ခဲ့မှုအတွက်တာဝန်အရှိဆုံးသူအဖြစ်မှတ်ယူကြပါတယ်။1980ခုနှစ်မေလအတွင်းဂွမ်ဂျူးမြို့လမ်းမတွေပေါ်မှာကျောင်းသား1000ခွဲကျော်ကဆရာနာရှင်ချွန်ဒူဟန်နှုတ်ထွက်ပေးရေးကိုတောင်းဆိုခဲ့ပါတယ်။ဂွမ်ဂျူးကိုရောက်လာတဲ့ချွန်ဒူဟန်ရဲ့တပ်တွေကအရသာပြည်သူ200ကျော်ကိုတပ်ဖြတ်ခဲ့တာထောင်ချီတဲ့သူတွေဒဏ်ရာရခဲ့ပြီးအရသာ1800ကျော်အဖမ်းဆီးခံခဲ့ရပါတယ်။42နှစ်ကြာလာတဲ့အခုလိုအချိန်မှာကွယ်လွန်သွားခဲ့တဲ့ချွန်ဒူဟန်ကတော့သူ့လုပ်ရအတွက်တောင်းပန်စကားဆိုမသွားခဲ့ပါဘူး။သူတည်ဆုံသွားပေမဲ့ဂွမ်ဂျူးမြို့ကအစုအပြုံလိုက်တပ်ဖြတ်မှုအတွင်းတည်ဆုံခဲ့ရသူတွေအသက်ရှင်ကျန်ရစ်သူတွေရဲ့စိတ်ထဲမှာတော့ချွန်ဒူဟန်အပေါ်မကျေနပ်မှုတွေနာကျင်မှုတွေသာကြံခဲ့ပါတယ်။ချန်ဒူဝန်တည်ဆုံသွားပေမဲ့စိတ်ဒဏ်ရာတွေကိုဖြေရှင်းမသွားနိုင်ဘူးလို့ဂွမ်ဂျူးရေရိုဘုံကာလဖိနိခံပြည်သူတွေနဲ့ဖွဲ့စည်းထားတဲ့အရသာအဖွဲ့တစ်ခုရဲ့ဦးဆောင်သူလီဂီဘုံကပြောပါတယ
်정말학행을저지른자는천수
ငင်းရောအကျံဖတ်မှုကိုကျွလွန်ခဲ့တဲ့ရာဇဝတ်ကံတွေကချမ်းချမ်းသာသာနဲ့အသက်ရှင်စွာနေထိုင်သွားကြပေမဲ့ဂွမ်ဂျူးမျိုးသူမျိုးသားတွေမှာတော့ဒဏ်ရာဒဏ်ချက်တွေနဲ့ကျန်ရင်းနေစေပါ
ချန်ဒူဝန်ကွယ်လွန်ခြင်းကဒဏ်ရာအနာရယတွေကိုခြံထားခဲ့ပေမဲ့ကွမ်ဂျူးပြည်အတွင်းဖိနိခံအများစုကအမှန်တရားကိုဆက်လက်ဖော်ထုတ်ဖို့တန်ဓေဌာန်ချထားပါတယ်။လီဂျယ်ယူဟာကွမ်ဂျူးဒီမိုကရေစီလှုပ်ရှားမှုအတွင်းပါဝင်ခဲ့တဲ့တက္ကသိုလ်ကျောင်းသားဖြစ်ပါတယ
်။본인이잘못했다는것을그렇게사죄하라고
ကွမ်ဂျူးတပ်ဖြတ်မှုတွေသူ့မှာတာဝန်မရှိကြောင်းနောက်ဆုံးချိန်ထိချန်ဒူးဝန်ညင်းသွားခဲ့တာကဝမ်းနည်းစရာပါ။ဒါပေမဲ့လည်းသူမရှိခဲ့ရင်တောင်ကွမ်ဂျူးဖြစ်ရအတွင်းကျန်ရစ်သူတွေအနေနဲ့အချက်လက်မှန်ရှာဖွေရေးလုပ်ငန်းစဉ်မှာပါဝင်ပြီးတမိုင်းဘေးတာဝန်ကိုဆက်လက်လှုပ်ဆောင်ကြဖို့သူပြောသွားခဲ့တာရှိပါတယ်
။ဂွမ်ဂျူးမြို့မှာနှိမ်နင်းခဲ့တဲ့လုပ်ရက်ကအခုချိန်ထိနိုင်ငံရေးအရာတင်းမာမှုဖြစ်နေသေးပါ။ဖြိုခွင်းမှုအတွင်းစစ်တပ်ကိုတုံးခဲ့တာအတွက်ချွန်ဒူဝန်ရဲ့နောက်လိုက်တွေကကာကွယ်ပြောဆိုနေပါတယ်။ဂွမ်ဂျူးစန္ဒပြပွဲတွေဖြစ်လာအောင်မြောက်ကိုရီးယားဘက်ကလှုံ့ဆော်ညွှန်ကြားခဲ့တာဖြစ်တယ်လို့ချွန်ဒူဝန်တပည့်တွေကအထောက်ထားမဲ့ပြောဆိုနေကြပါတယ်။ဂွမ်ဂျူးမြို့သူမြို့သားတွေဟာကွန်မြူနစ်စ်တရဲ့တရှိုးတွေဖြစ်တာကြောင့်နိုင်ငံတော်လုံခြုံရေးကိုချိန်ချောက်နေတာတွေဖြစ်နေတယ်လို့မကြာခဏအဆူဆွဲခံရဆဲဖြစ်ပါတယ်။တမရလောင်းအဖြစ်ဝင်ပြိုင်မဲ့ယွန်ဆုတ်ကျိုကလည်းစစ်တပ်အာဏာသိမ်းခဲ့မှုနဲ့1980ဂွမ်ဂျူးဖြစ်ရပ်တွေကလွဲလို့ချွန်ဒူးဝမ်ရဲ့နိုင်ငံရေးကျွမ်းကျင်မှုအပေါ်ပြီးခဲ့တဲ့လတွေအတွင်းချီးမွမ်းပြောဆိုခဲ့တာအတွက်ဝေဖန်ခံရပါတယ်။အဲဒီနောက်မှာယွန်ကသူ့ပြောစကားအတွက်ဂွမ်ဂျူးမြို့သူမြို့သားတွေကိုပြန်တောင်းပန်ဖို့တွားခဲ့ပေမဲ့ကြာဆုံးသူတွေရဲ့ဗိမာန်နေရာကိုအဝင်မခံဘဲဆန္ဒပြသူတွေကတားမြစ်ခဲ့တယ်လို့ဂွမ်ဂျူးအရေးတော်မှာပါဝင်ခဲ့သူလီဂျဲကပြောပါတယ
်ဒီချမ်းသာနဲ့ဖာယန်ရင်းနဲ့ခြေ
မြစ်မရှိတဲ့ဆွဆွဲချက်တွေဆက်ရှိနေသည်များတော့အမျိုးသားပြန်လဲတင့်မြတ်ရေးရောလူထုခံစားနေရတဲ့စိတ်ဓာတ်ရကူစားရေးမှာပါအောင်မြင်မှုရမှာမဟုတ်ပါဘူးတောင်ကိုရီးယားလူအဖွဲ့အစည်းအတွင်းအရေးထိုးနေတဲ့ချန်ဒူးဝမ်ရဲ့ဩဇာအရှိဝါကိုအပြစ်အဝဖယ်ရှားနိုင်မှသာတိုင်းပြည်ဒီမိုကရေစီဖွံ့ဖြိုးရေးလမ်းကြောင်းကိုအလေးအနက်ဖော်ဆောင်နိုင်မှာဖြစ်ပါတယ်
။ချွန်ဒူဝမ်တည်ဆုံပြီးနောက်ဂွမ်ဂျူးတပ်ဖြတ်ခံရမှုအတွင်းကြုံခဲ့ရသူလူ80လောက်ကသူတို့စိတ်ဒဏ်ရာတွေအတွက်အစိုးရကိုအမှုဖွင့်တရားစွဲထားပါတယ်။တောင်ကိုရီးယားမှာအမှောင်ခေတ်တစ်ခုကိုပြည်ပုံးကာချလိုက်ပြီးဆိုပေမဲ့ကုစားလို့မရနိုင်သေးတဲ့စိတ်ဒဏ်ရာတွေကတော့ကြံနေသေးဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့အတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်အတန်လှန့်ပေးနေပါဗျာ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာ burmesc@voanews.com ကိုစာရေးသားနိုင်ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Tancom 6 Toru Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျို့ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
VOA American တန်ရဲ့အတန်လွင်အစည်းအဝေးကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ32နဲ့49ဒိုကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။အပတ်စဉ်ကဏ္ဍအနေနဲ့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းနဲ့စတင်ပါရစေ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းသတင်းအချက်အလက်လုံးဝစိတ်သုံးနေတာနဲ့ပတ်သက်လို့ပြည်သွေးနိုင်ကသုံးသက်ဆွေးနွေးထားတာမအင်ဂျင်ကကူညီတင်ဆက်ထားပါတယ်နားဆင်ကြပါခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီကြပတ်ကဘာမြန်မာမီဒီယာမြင်ကွင်းကန်တာမှာတော့သတင်းအချက်အလက်ရယူပိုင်ခွင့်နဲ့နိုင်ငံတော်ဆွေးနွေးလေးဝက်ချက်ဥပဒေအကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါဘာသာပေးစစ်ကောင်စီလက်ထက်မြန်မာနိုင်ငံတွင်းမှာသတင်းမီဒီယာသမားတွေသတင်းရယူနိုင်ဖို့ပိုခက်ခဲလာသလိုသတင်းသမားတွေအတွက်အန္တရာယ်လည်းပိုများလာတယ်ဆိုတာကတော့အထူးပြောဖို့လိုမယ်လို့မထင်ပါဘူးဖေဖော်ဝါရီ1ရက်အစ်တက်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာသမား120ကျော်ဖမ်းဆီးထိန်းသိမ်းခြင်းခံခဲ့ရပါတယ်နောက်ပိုင်းမှာတချို့ကပြန်လွတ်ပြေးခဲ့ပြီမယ်လို့အခုအချိန်ထိသတင်းသမား40ကန်းကိုဖမ်းဆီးအကျဉ်းချထားဆဲပါဒါကိုကြည့်ရင်သတင်းမီဒီယာသမားတွေအတွက်ဘယ်လောက်ခက်ခဲပြီးအန္တရာယ်ကြီးမားတယ်ဆိုတာထင်ရှားလှပါတယ်လောလောဆယ်မြန်မာနိုင်ငံတွင်သတင်းသမားတွေသတင်းဌာနတွေဘယ်လိုအခြေအနေနဲ့ရင်ဆိုင်နေရတယ်ဆိုတာကိုတော့စစ်တပ်ကအာဏာမသိမ်းခင်အထိမီဒီယာကောင်စီမှာတာဝန်ယူခဲ့တဲ့ဦးမြင့်ကျော်ကအခုလိုပြောပြပါတယ
်ပြည်တွင်းမှာလှုပ်လှုပ်နေတဲ့သတင်းနောက်တွေနံပါတ်1ခက်ခဲရတော့ဘေးကနေကင်းရှင်းရေးပေါ့နော်တရင်နောက်လောက်ကဖန်းခံရနိုင်နေဆိုတော့အနေထားကအခုအားလုံးအတွက်ဖြစ်နေတယ်ဒီလိုအနေထားမှာတရင်နောက်လောက်ဆက်လို့မလားစွန့်လွတ်မလားပေါ့အဲ့ဒါကနံပါတ်1မေကွန်ဒါဆေးရနာတိမ်ပြီးတဲ့နောက်မတ်လ5.1 လောက်ကမတ်လလောက်ကစပြီးတော့ဒီမေကွန်တွေကတရင်နောက်တိုင်းနေတယ်တချို့လည်းစွန့်လွတ်လိုက်ကြတာပေါ့နော်တချို့တော့ဆက်လုတ်တယ်အဲ့လိုဆက်လုတ်တယ်ဆိုရင်တော့ဗမာလုတ်တယ်ဆိုတော့အသိခံလို့မဖြစ်ဘူးကိုမေးရမဲ့သတင်းဆိုစီကကိုကဘယ်ဌာနမှလုတ်တယ်ဘယ်သတင်းလုတ်တယ်ဆိုတော့တိသွားရင်ဟိုအန္တရာယ်ကြောက်နိုင်တဲ့အတွက်သတင်းဆိုစီကိုလည်းရွေးချယ်ပြီးမေးရတယ်နောက်တစ်ခုကတော့ကိုယ့်အိမ်မှာကိုနေလို့မရဘူးတခြားမှာပုံချောင်နေရတဲ့သဘောရှိတယ်နောက်တစ်ခုကတော့ဟိုသတင်းလုတ်နေတဲ့ဒူရီတိုင်းလဲလောလောဆယ်မှာလာစားရတာမဟုတ်ဘူးသတင်းဌာနတွေကဝင်ငွေတွေမရှိကြတော့ဘူးတချို့သတင်းဌာနဒီအွန်လိုင်းသတင်းဌာနတွေကစေတနာဝန်ထမ်းလုပ်နေကြရတဲ့သူတွေလည်းအများကြီးလုပ်တဲ့နေရာမှာလည်းအန္တရာယ်ရှိတယ်လာစားလည်းမရအောင်ဆိုတော့အဲ့လိုသတင်းသမားတွေတော်တော်ပို့ပြီးတော့အခက်အခဲကြုံရတဲ့အနေအထားရှိပါတယ
်ဟုတ်ပါတယ်သတင်းသမားအများစုဟာပုံမှန်ဝင်ငွေမရကြတဲ့အပြင်ကြီးမားတဲ့အန္တရာယ်နဲ့လည်းရင်ဆိုင်နေကြရတာပါဒါအပြင်သတင်းဌာနတွေဟာလည်းတရားဝင်ရက်တီဖို့ခက်ခဲလာသလိုဝင်ငွေအရလည်းရက်တီဖို့မလွယ်တဲ့အခြေအနေပါအထူးသဖြင့်လွတ်လပ်ပြီးအမိခိုကင်းတဲ့သတင်းဌာနတွေနဲ့သတင်းသမားတွေဟာအခြေအနေမှန်သတင်းအမှန်တွေတင်ပြနိုင်မှုအတွက်မြေအောက်တပိုင်းပုံစံနဲ့ရက်တီလှုပ်ရှားနေကြရတာပါနှီးပညာအကူအညီနဲ့ Citizen Journalist CJ လို့ခေါ်တဲ့နိုင်ငံသားသတင်းတောက်တွေကြောင့်သာပြည်သူလူထုထံကိုသတင်းတွေအဆက်မပြတ်ပေးပို့နေနိုင်ကြတာပါ
ဒီနေရာမှာအလင်းသိမ့်လို့သတင်းရယူပိုင်ခွင့် Right of Access to Information အကြောင်းကိုအနည်းငယ်တင်ပြလိုပါတယ် Right to Information RTI လို့လည်းသုံးလို့ရှိပါတယ်ရေဘူဟာအပြင်သတင်းအချက်အလက်ရပိုင်ခွင့်ဆိုတာအစိုးရအဖွဲ့အစည်းဌာနဆိုင်ရာတွေကထိန်းသိမ်းထားတဲ့အချက်အလက်များဥပဒေအရချွင်းချက်ဖြင့်သတ်မှတ်ထားတဲ့သတင်းအချက်အလက်တွေမဟုတ်ဘူးဆိုရင်အများပြည်သူကတောင်းယူပိုင်ခွင့်သိရှိပိုင်ခွင့်ကိုဆိုလိုခြင်းဖြစ်ပါတယ်နိုင်ငံတကာမှာတော့သတင်းအချက်အလက်ရယူပိုင်ခွင့်ကိုအခြေခံလူ့ခွင့်ရတရားဖြစ်လေအတိမတ်ပြုထားကြပါတယ်အထူးသဖြင့်ဒီမိုကရေစီနိုင်ငံတွေမှာတော့သတင်းအချက်အလက်ရယူပိုင်ခွင့်ကိုတရားဥပဒေပြဋ္ဌာန်းပြီးတော့လကောင်းအခြေခံဥပဒေမှာထည့်သွင်းပြဋ္ဌာန်းပြီးတော့လကောင်းအာမခံချက်ပေးထားလို့ရှိပါတယ်သတင်းရယူပိုင်ခွင့်ဥပဒေကိုလွန်ခဲ့တဲ့နှစ်ပေါင်း250ကတည်းကဆွီဒင်နိုင်ငံမှာစတင်ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်အခုလက်ရှိအချိန်မှာကမ္ဘာပေါ်ရှိနိုင်ငံပေါင်း130ကျော်မှာ တရင်ရယူပိုင်ခွင့်ဥပဒေကိုပြဋ္ဌာန်းထားကြပြီဖြစ်ကြောင်းလည်းသိရပါတယ်
။တရင်ရယူပိုင်ခွင့်ဟာအရေးကြီးသလား။တရင်အချက်အလက်ရယူပိုင်ခွင့်ဥပဒေကိုဘာလို့ပြဋ္ဌာန်းဖို့လိုအပ်တာလဲဆိုတော့ RTI ဥပဒေပြဋ္ဌာန်းနိုင်ရင်ပွင့်လင်းမြင်သာမှုပုံမှုရှိလာပြီးအာဂရိလိုက်စားမှုတွေကိုထိရောက်စွာရှော့ချနိုင်သလိုပြည်သူတွေအနေနဲ့တရင်အချက်အလက်တွေသိရှိလာတာကြောင့်အစိုးရရဲ့ဆုံးဖြတ်ချက်တွေမူဝါဒရေးရာပုံမှုပူပေါင်းပါဝင်လာနိုင်ပါတယ်။ဒါအပြင်လူခွင့်ရေးချိုးဖောက်မှုတွေလည်းလျော့နေလာနိုင်ပြီးတော့အစိုးရရဲ့အနေနဲ့လည်းတာဝန်ယူမှုတာဝန်ခံမှုတွေပုံမှုကောင်းမွန်လာနိုင်စေပါတယ်။ဒါပေမဲ့အဲ့ဒီလိုအကျိုးကျေးဇူးတွေဖြစ်ထွန်းနိုင်တဲ့ RTI ဥပဒေမြန်မာနိုင်ငံမှာတော့ပြဋ္ဌာန်းနိုင်ခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့ NLD အစိုးရလက်ထက်မှာRTI ဥပဒေပေါ်ပေါက်ဖို့အရက်ဖက်အဖွဲ့အစည်းတွေနဲ့ပြန်ကြားရေးဝန်ကြီးဌာနဥဆောင်ကြိုးပမ်းခဲ့တာရှိပါတယ်။ဒါပေမဲ့မူကြမ်းအဆင့်သာရှိခဲ့ပြီးဥပဒေတရက်ပြဋ္ဌာန်းနိုင်တဲ့အဆင့်ထိတော့မရောက်ရှိခဲ့ပါဘူး။မြန်မာနိုင်ငံမှာ RTI ဥပဒေမရှိသေးတဲ့အပြင်အလွန်ပြင်းထန်တင်းကျပ်တဲ့မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အဥပဒေကိုကျင့်သုံးနေတာတွေ့ရပါတယ်။1923ခုနှစ်အိန္ဒိယအဥပဒေအမှတ်19လို့လည်းခေါ်ပါတယ်။1923ခုနှစ်ဧပြီလ2ရက်နေ့ကပြဋ္ဌာန်းခဲ့တယ်လို့သိရပါတယ်။လွန်ခဲ့တဲ့68နှစ်ကဗြိတိရှ်ကိုလိုနီဘဝကပြဋ္ဌာန်းခဲ့တဲ့ဥပဒေပါ။မြန်မာနိုင်ငံမှာအစိုးရလျှို့ဝှက်ချက်ဥပဒေလို့ပြဋ္ဌာန်းထားတဲ့1923ခုနှစ်အိန္ဒိယအဥပဒေအမှတ်19ကိုစတင်ပြဋ္ဌာန်းခဲ့တဲ့ဥပဒေရဲ့မူလရည်ရွယ်ချက်ဟာတရှိုးတွေအတွက်ရည်ရွယ်ပြဋ္ဌာန်းခဲ့တာလို့ဆိုပါတယ
်အဲဒီလိုရည်ရွယ်ပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကိုမြန်မာနိုင်ငံမှာတော့သတင်းသမားတွေကိုတရားစွဲဆိုအပြစ်ပေးတဲ့အခါမှာတုံးဆွဲတယ်လို့နိုင်ငံရေးသမားတွေနိုင်ငံရေးခေါင်းဆောင်တွေကိုလည်းပြစ်မှတ်ထားတုံးဆွဲနေတာမျိုးတွေ့ရပါတယ်2019ခုနှစ်ကစစ်တပ်ကကျူးလွန်ခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ရွာလူသားမှုဖြစ်စဉ်ကိုဖော်ထုတ်ဖို့ကြိုးစားတဲ့သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုအစိုးရလူဝဲချက်ဥပဒေနဲ့ဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ချမှတ်ခဲ့ပါတယ်။အဲဒီလိုပါပဲအခုလောလောဆယ်မှာလည်းနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့သူရဲ့စီးပွားရေးကြံပြီးဩစတြေးလျနိုင်ငံသားရှောင်းတာနယ်တို့ကိုလည်းမြန်မာနိုင်ငံအစိုးရလူဝဲချက်ဥပဒေနဲ့တရားစွဲဆိုလိုထားပါတယ်။ဒီလို1923ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ခင့်မမီတော့တဲ့ပြင်းထန်တင်းကျပ်လွန်းတဲ့ဥပဒေကိုပြင်ဆင်ဖို့လိုအပ်လို့နေပါပြီ။နိုင်ငံတကာမှာတော့လူဝဲချက်ဥပဒေတွေဟာ freedom of expression လို့ခေါ်တဲ့လူ့လက်စွာထုတ်ပေါ်ပြောဆိုခွင့်နဲ့သတင်းအချက်လက်ရယူပိုင်ခွင့်ဥပဒေ RTI ဥပဒေတွေကြောင့်အမျိုးသားလူ့ကြုံရေးဥပဒေတွေရှိပေမဲ့လို့ပြင်းထန်တင်းကျပ်လွန်းတဲ့အနေအထားမှမရှိကြပါဘူး။အခြေခံလူ့ခွင့်ရေးတွေကိုလေးစားလိုက်နာတဲ့ဒီမိုကရေစီကျင့်သုံးတဲ့နိုင်ငံတွေမှာတော့သတင်းရယူပိုင်ခွင့်သတင်းအချက်လက်သိပိုင်ခွင့်တွေကိုအလေးထားကြပေမဲ့အာဏာရှင်အုပ်စိုးတဲ့နိုင်ငံတွေအထူးသဖြင့်စစ်တပ်ကအုပ်ချုပ်တဲ့နိုင်ငံတွေမှာတော့အဲ့ဒီလိုအခွင့်အရေးတွေမရရှိနိုင်ကြပါဘူး။ဒါကြောင့် Right of Access to Information နဲ့အစိုးရရဲ့လူဝဲချက်ဥပဒေတနည်းအားဖြင့်အမျိုးသားလူ့ကြုံရေးဥပဒေတို့ကြားအားပြိုင်မှုအငင်းပွားမှုတွေကတော့ဆက်ရှိနေဦးမှာပဲဖြစ်ပါတယ်။မြန်မာနိုင်ငံလိုစစ်တပ်ကအာဏာသိမ်းထားတဲ့အခုလိုအခြေအနေမျိုးမှာတော့သတင်းရယူပိုင်ခွင့်သတင်းအချက်လက်သိပိုင်ခွင့်တွေလိုအခွင့်အရေးတွေရဖို့ကတော့ဘယ်လိုမှမမျော်လင့်နိုင်ကြောင်းပါခင်ဗျာ
ပြည်သွေးနိုင်ရဲ့ကဘာနဲ့မြန်မာသတင်းမီဒီယာနားဆင်ရအပြီးအခုဆက်ပြီးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုထုတ်လွှင့်ပေးကြပါတယ်မအေးတန်တာကျော်တင်ဆက်ထားတာနားဆင်ကြပါခင်ဗျာ
မင်္ဂလာပါရှင်။ဘေးအန္တရာယ်ကင်းရှင်းပြီးမင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်နော်။အခုအရင်ဦးဆုံး Messenger ကရေးလာတဲ့သောရရှင်တစ်ယောက်ရဲ့စာတို့လေးနဲ့စာကြင်ပါလိမ့်။ထင်လင်းအောင်ဆိုတဲ့သောရရှင်ကတော့ email သတင်းလွှာပို့ပေးပါလို့ပထမဒေါင်းလာပြီးတော့နောက်တော့မှ VOA app ကိုဒေါင်းလုဒ်လုပ်ပြီးတော့သတင်းတွေဖတ်ရနားထောင်ရတာအဆင်ပြေနေပါပြီတဲ့ email သတင်းလာမှာပို့ရင်လည်းရပါတယ်လို့ရေးလာတာပါဟုတ်ကဲ့ပါဒီသောရရှင်ကကျွန်တော်တို့ VOA app နဲ့အဆင်ပြေတယ်လို့ရေးလာလို့တလက်စာနဲ့ပြောချင်တာတခြားသောရရှင်တွေအနေနဲ့လည်း VOA app ကိုတယ်လီဖုန်းထဲမှာမရှိရင်ဒေါင်းလုဒ်လုပ်ပြီးတော့နားဆင်ကြည့်ပါလို့ပြောချင်ပါတယ် အိမ်မှာအတန်နာထောင်ရတာကိုရုပ်ကောပို့ပြီးတော့နားဆင်လို့လည်းကောင်းတယ်လို့မျိုးသတင်းတွေကိုလည်းဖတ်လို့ရသတင်းတော်တော်များများကိုလည်းတနေရာထဲမှာစုစုစည်းဖြစ်အောင်တင်ပေးထားတဲ့အတွက်ကြောင့်မလို့လွယ်လွယ်ကူကူနဲ့ချိရှုလို့ရပါတယ်ရှင်။ဒါကြောင့်မကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ app ကိုစမ်းကြည့်ပါလို့အကြံပြုချင်ပါတယ်နော်။ view ကိုရေးလာတဲ့သတင်းရှင်တွေရဲ့စာရီထဲမှာတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့ကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာတဲ့သတင်းရှင်တွေစာရီတော်တော်များများလက်ခံရရှိပါတယ်။ဒီစာရီတွေကတချို့ကိုဆက်ပြီးဖော်ပြပေးကြပါမယ်။ဝင်းဝင်းဆိုတဲ့သတင်းရှင်ရေးလာတဲ့စာကိုပထမဦးဆုံးပြောပြကြပါတယ်ရှင်။မြန်မာနိုင်ငံတစ်နိုင်ငံလုံးဒုက္ခရောက်နေပါပြီ။ဆိုပြီးနိုင်ငံတကာကိုဥတီပြီးရေးလာတာဖြစ်ပါတယ်
။တစ်နိုင်ငံလုံးသွေးရည်နဲ့ရောက်မှအကူအညီမှလာဗျာ။မင်းအောင်လိုင်းတို့စေအုပ်စုကတော့ပြည်သူတွေကိုမညာမတာညှင်းဆဲတာအလုံးသိပါမော်ဝင်မြို့နယ်ကစံပြကြီးရဆိုတော့ဟိုလုံးကစစ်တပ်အထိနာခဲ့တဲ့နေရာသူတို့တွေတည်တော့ပြည်သူတွေကိုဒုက္ခပေါင်းစုံပေးပြီးတော့စံပြရွာလုတော့တာပါပဲအခုလဲဒုက္ခပေါင်းစုံတနင်္ဂနွေလုံးကိုပေးနေပါပြီကုညီဖေးမှကြပါနိုင်ငံတကာကမကုညီလူမျိုးတုံးဘဝပဲရောက်တော့မှမဟုတ်အလုံးကုညီနိုင်ပါစေလို့ဆုတောင်းပေးပါတယ် VOA ဖွယ်သားအလုံးချမ်းမကြပါစေ
မြန်မာနိုင်ငံမှာရိုးသားတဲ့ပြည်သူတွေကြံရှိစောင့်စားနေရဆိုတာကမ္ဘာခေါင်းဆောင်တွေကိုပြောပေးပါတယ်ဒီတော်ရရှင်ရေးလာပါတယ်ဒီစာကသူနိုဗင်ဘာလ9ရက်နေ့မှာရေးသွားတဲ့စာပါ။နောက်တစ်ရက်နိုဗင်ဘာလ10ရက်နေ့မှာတော့စာရိုးလေးတစ်စောင်ထပ်ပြီးရေးလာပြန်ပါလေ။သူကပြင်းနေရပြန်ပါပြီဗျာ။အပိုလို့တော့မထင်ပါနဲ့။အမိုးတို့အပါတို့ကအသက်80ကျော်ပါပြီ။ view အဖွဲ့သားတွေအားလုံးဘေးကင်ပါစေတဲ့။ဟုတ်ကဲ့ဝင်းဝင်းဆိုတဲ့သွားရှင်။ကိုယ့်ပါကိုယ်ဘေးကင်အောင်တေချာဂရုစိုက်ပါလို့ပြန်ပြောမှာကျမတွေ။ကျမတို့ဒီကအဖွဲ့သားတွေကအဝေးမှာမလို့လက်ရှိမြေပြင်မှာဒုက္ခကြုံနေရတဲ့သူတွေအတွက်အထူးပဲစိတ်ပူပန်မိပါတယ်။မြမမြမဆိုတဲ့တော်ရရှင်ကတော့မြမနိုင်ငံကြီးတော်တော်လေးကိုကြင်မွားပြည့်စည်နေပါပြီဆိုတော့ရေးလာပါတယ
်မင်္ဂလာပါ VOA ရေမြမနိုင်ငံဟာအခုဆိုအတော်လေးကိုကြင်မွားပြည့်စည်နေပါပြီဒါတောင်မှမကောင်းဆိုးပါစက္ကစတွေကတရင်အမှားတွေလွှင့်ပြည်သူတွေကိုနှိပ်စက်တက်ဖြက်လူနေအိမ်တွေမိရှုရှိသမျှပြည့်စည်တွေအကုန်ယူရာဇဝတ်မှုတွေကိုရည်ရွယ်ချက်ရှိရှိနဲ့ကိုလုပ်နေတာပါဒါတွေကိုကမ္ဘာကုလသမဂ္ဂကထိထိရရအမြန်ဆုံးအရေးယူပေးဖို့အချိန်ကြော်နေပါပြီမြန်မာနိုင်ငံကိုကဘာကြီးကအမြန်ဆုံးကယ်တင်ကြပါလို့တောင်းဆိုချင်ပါတယ်မြန်မာနိုင်ငံသူနိုင်ငံသားများမင်းဆိုးမင်းယုတ်လက်အောက်ကအမြန်ဆုံးလွတ်မြောက်ကြပါစေအန်ဒီရဲ့အပေါင်းအမြန်ဆုံးလွတ်ကင်းကြပါစေဗျာ VOA ဝိုင်းတော်သားများအသက်အရွယ်ကျော်ရှိပြီးကျန်းမာချမ်းသာကြပါစေကျေးဇူးပါမင်္ဂလာရှိသောနေ့လေးတစ်နေ့ဖြစ်ပါစေ
မြန်မာမြန်မာဆိုတဲ့သောရရှင်မသူကတစ်ချိန်တည်းမှာပဲဝိုင်းတော်သူဝိုင်းတော်သားတွေအတွက်မင်္ဂလာရှိတဲ့နေ့လေးဖြစ်ပါလိမ့်တယ်ဟုတ်ကဲ့အားလုံးအတွက်မင်္ဂလာရှိတဲ့နေ့လေးတွေမကြခင်ပိုင်ဆိုင်နိုင်ပါစေလို့ပဲဆုတောင်းမိပါတယ်မင်္ဂလာပါ VOA ကျွန်တော်နာမည်ဂျင်မီလက်မဲပါဇာတိကကချင်ပြည်နယ်ပူတာအိုကပါလက်ရှိ4th Ward Texas ပြည်နယ်မှာနေပါတယ်ဆိုပြီးတော့ American ပြည်အောင်စုမှာနေထိုင်နေတဲ့သောရရှင်တယောက်မြန်မာနိုင်ငံကပြည်ပခန့်နဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ
်ကျွန်တော်လည်းဘယ်မှာပဲနေနေဘယ်မှာပဲရောက်နေပါစေကျွန်တော်လည်းမြန်မာပြည်သားတယောက်မို့မြန်မာပြည်မှာနေတူဝါဖြစ်ပျက်နေတဲ့ဟာလေမြင်နေကြားနေရတော့နိုင်ငံရေးနားမလည်ပင်မဲ့လဲရှာရှည်မိပြန်ပြီတခြားတော့မဟုတ်ပါဘူးဒီစစ်တပ်အစိုးရတက်လာမှပဲထမင်းတနက် short စားခိုင်းတဲ့လူနဲ့ see short စားခိုင်းတဲ့လူနဲ့နိုင်ငံတကာကလူတွေကြားရင်ရှက်စရာပဲကျေးဇူးပြုပြီးနောက်တစ်ခါစားပါ short စားပါလို့မကြားပြရစေနဲ့လို့တောင်းပန်ပေးပါ VOA ရေမိဖို့ကြောင့်ကိစ္စလောက်တော့အင်္ဂါအမျိုးသမီးလဲပြေလဲအောင်စီမံခန့်ခွက်တတ်ပါတယ်လို့နောက်တစ်ခုကလက်ရှိနိုင်ငံတော်တာဝန်ကိုယူပြီးအုပ်ချုပ်နေတဲ့အာနာသိန်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုပြောပြပါသူကလက်ရှိမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အကြမ်းဖက်မှုကိုဘယ်နိုင်ငံကမှတာဝန်ယူမဖြေရှင်းပေးဘူးဆိုပြီးပြစ်တင်နေတာကြတော့ကိုနားတော်ကိုမယုံနိုင်အောင်ဖြစ်သွားတယ်အရှက်မရှိကိုပြည်သူကိုအကြမ်းဖက်နေတာတွေမရက်ဖဲနဲ့နိုင်ငံတကာကိုပြစ်တင်နေတာအမှုသမားတယောက်ကိုအိမ်တောင်ကိုနိုင်အောင်မစီမံနိုင်ပဲဘေးပတ်ဝန်းကျင်အိမ်ကိုလိုက်တောင်းကြနေတယ်လို့ဖြစ်နေတယ်လို့ဖြစ်နိုင်ရင်နိစ္စရာဆေးရုံဆေးကန်းတွေမှာကိုကိုကိုပုံမှန်ရောဟုတ်ရဲ့လားလို့တေးကြအောင်ဆရာဝန်လေးပြတ်ကြည့်ပါလားလို့အကြံပေးလိုက်တယ်လို့
ကချင်ဘူတာကိုအခုလောလောဆယ်အမေရိကန်ပြည်သူကတော်ရရှင်ကိုဂျင်မီလဲမဲသူ့ရဲ့ထင်မြင်ယူဆချက်ရင်းဖွင့်စာရေးလာတာဖြစ်ပါတယ် ောင်းနေမှာနေတဲ့သောရရှင်ကြီးရေးလာကြတာမှဒီထက်ကသောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါလိမ့်။စောထုခန့်ဆိုတဲ့သောရရှင်ကတော့တောင်သူတွေလဲတဲ့တော်တဲ့မှာကိုင်းတဲ့မှာမရှိတော့ပါတဲ့။ဒုက္ခတွေများလွန်တဲ့အတွက်ကြောင့်မလို့နိုင်ငံရခြားထွက်ပြီးတော့အလုံးလုံးကုန်ကြရပါတယ်ဆိုတော့အခုလိုရေးလာပါတယ်
။မင်္ဂလာပါ VOA ဝိုင်းတော်သားများခင်ဗျာ။ကျမ်းမာကြပါစီ။တောင်သူတွေရဲ့လဲတဲ့ရတဲ့ကိုင်းတဲ့ကွင်းတဲ့မှာလဲလူတွေမရှိတော့ပါဘူး။အကုန်လုံးနိုင်ငံခြားရောက်ကုန်ပါပြီ။တောင်သူတိုင်းလဲကျွေးမရှိသူမရှိတော့ပါဘူး။တချို့လဲရှိတဲ့ရာမြေတွေစွန့်ပြီးလက်လုံလက်စားဘဝကိုရောက်ကုန်ကြပါပြီ။ကိုတုံးကမိသားစုတစ်စုမှာယောက်ျားလေးတစ်ယောက်လဲ9ဧကားလောက်ရှိရင်တမိသားစုလုံးစားဝတ်နေရေးပညာရေးကျန်းမာရေးအဆအဆစိတ်မပူရပါဘူး။အခုကတော့လှုပ်လီမြုပ်လီပါပဲ။တောင်သူတွေစပားပေါ်ချိန်ဆိုဘယ်သူမှကြမ်းခင်းစေးထက်ပိုးမရပါဘူးဘယ်အချိန်ဘယ်စေးဖြစ်ဖြစ်ပါတောင်သူတွေလက်ထဲမရှိတော့ပါဘူးတောင်သူတွေကပြန်ဝယ်3ချိန်ဆိုနှစ်ဆနီးပါးနှစ်ဆဖြစ်သွားပါတယ်တောင်သူတွေကလည်းပေါ်ချိန်တစ်ခုပဲငွေမြင်ရတာမို့ဈေးကောင်းလည်းမဆောင်နိုင်တော့ပါဘူးလူကိုအသက်ရှည်စေတဲ့ထမင်းတုပ်လုပ်တဲ့တောင်သူတွေမငတ်နေပေမဲ့ဆက်လက်ဆက်ယုံအရက်ချက်ဆက်ယုံတွေကချမ်းသာသွားပါတယ်တောင်သူတွေကခစ်မကောင်းလေတောင်သူတွေပဲနစ်နာပါတယ်ခစ်ကောင်းလေသူတို့မစံစားရပါဘူးရွာတွေမှာအလှူလဲမရှိသလောက်ပါပဲအလှူတွေမှာလည်းလူတွေမစီကားတော့ပါဘူးအကုန်ပြည်ပမှာပါပါဇက်ကသာတောင်သူတွေဟာယေရှုရှင်တွေပါလို့ပြောနေပေမဲ့တကယ်တမ်းကျတော့ချနှင်းခံရတဲ့ဘဝတွေပါကြောပူသလောက်ဘိုင်းမပူရတဲ့ဘဝတွေပါခံစားချက်တွေရင်းနေရင်ဝိုင်းတော်သားတွေပါစိတ်ညစ်နေရပါဦးမယ်
အားရောစောထုခန့်ဆိုတဲ့သောရရှင်သူတို့နေမှာကြုံတွေ့နေရတဲ့အခြေအနေကိုဗီဒီယိုကတစ်ဆင့်အားလုံးသိအောင်လို့ရင်ဖွင့်လာတာဖြစ်ပါလေရှင်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင် bammy@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတင်းငွေတွေနဲ့ညပိုင်းနဲ့တင်းနလာနဲ့မနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ app နာမည်က VOA Bamis ဖြစ်ပါတယ်။ internet ဆာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
မအေးတနာကျော်ရဲ့မြန်မာပြည်ကပေးစာအပြီးမှာတော့အခုတကသတင်းတွေတဲကတုတအစီအစဉ်ကိုဆက်ပြီးထုတ်လွှင့်ပေးပါရစေ။သတင်းတွေထဲမှာပါတဲ့နိုင်ငံတကာသတင်းတွေကိုကြည့်ရှုတဲ့အခါမှာထူးခြားတဲ့အချက်အလက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေတဲကတုတဆိုပြီးမညိုညိုလွင်ကစီစဉ်တင်ဆက်ထားတာနားဆင်ကြည့်ရှုကြပါခင်ဗျာ
2025ရဲ့နှစ်ကိုနိုင်ငံတကာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ခဲ့ပါတယ်။ဒ
ီလိုကမ္ဘာလုံးဆိုင်ရာနေတနေ့အနေနဲ့အမျိုးသမီးတွေအတွက်ဘာကြောင့်အလေးထားသတ်မှတ်ပေးခဲ့ရလဲဆိုတာကတော့လူ့အခွင့်အရေးချိုးဖောက်ခံရမှုအချက်အလက်တွေကိုကြည့်တဲ့အခါထိတ်လန့်စရာကောင်းလောက်အောင်အမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေကအများဆုံးပါဝင်နေတာကိုတွေ့ရတာကအဓိကအကြောင်းချက်တစ်ခုပဲဖြစ်ပါတယ်ကမ္ဘာလုံးအတိုင်းအတာနဲ့အမျိုးသမီး၃ယောက်မှ၂ယောက်ဟာကိုယ်နဲ့အတူနေအမျိုးသားရဲ့အကြမ်းဖက်မှုအတူနေအမျိုးသားမဟုတ်သူတခြားအမျိုးသားတွေရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုစတဲ့တစ်ခုမဟုတ်တစ်ခုဒါမှမဟုတ်နှစ်ခုစလုံးကိုသူတို့ရဲ့ဘဝတက်တမ်းမှာကြုံတွေ့ကြရတယ်လို့လေ့လာမှုတွေကဆိုပါတယ်။ဒါကြောင့်ကမ္ဘာအမျိုးသမီးဥယျာဉ်ရဲ့ခန့်မှန်းခြေ936တန်းဟာအမျိုးသားတွေရဲ့အကြမ်းဖက်မှုတွေကိုကြုံတွေ့နေကြရတာဖြစ်ပါတယ်။ဒီလိုအကျန်းဖက်မှုတွေလိမ်ပိုင်းဆိုင်ရာစော်ကားမှုတွေကြုံတွေ့ရပြီးတဲ့နောက်မှာတော့စိတ်ကြဝေဒနာခံစားရတာပူဝင်သောကကြောင်းကြမှုတွေဖြစ်လာတာမျော်လင့်မထားတဲ့ကိုယ်ဝန်ဆောင်ရမှုတွေရှိလာတာလိမ်ဆက်ဆက်မှုကတဆင့်ကူးဆက်ရောဂါတွေရလာတာတွေကိုလည်းကြုံတွေ့လာကြပါတယ်။အမျိုးသမီးတွေပေါ်အကျန်းဖက်ကျူးလွန်မှုတွေထဲမှာခင်မုန်းဖြစ်သူဒါမှမဟုတ်အတူနဲ့အမျိုးသားရဲ့အကျန်းဖက်မှုတွေကအများဆုံးဖြစ်ပါတယ်။အသက်15နှစ်အထက်အမျိုးသမီးတွေရဲ့၄ပုံ၃ပုံကျော်ဟာဒီအကျန်းဖက်မှုတွေကိုရင်ဆိုင်နေကြရတယ်လို့အချက်အလက်တွေကဖော်ပြထားပါတယ်။ COVID-19 ကပ်ရောဂါကြီးကြာရောက်တဲ့ကာလတွေမှာအမျိုးသမီးတွေရဲ့အိမ်တွင်းအကျန်းဖက်ခံရမှုတွေကပိုများလာတာကိုတွေ့ကြရတယ်လို့လည်းဆိုပါတယ်။အမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုမီးမျိုးစုံနဲ့စိတ်ပိုင်းဆိုင်ရာညှုပ်ပိုင်းဆိုင်ရာအကျန်းဖက်ခံရမှုအဓိကအကြောင်းတွေထဲမှာအတူနေအမျိုးသားတွေရဲ့အကျန်းဖက်မှုတွေအပြင်လူကုန်ကူးမှုတွေအတင်းအဓမ္မလက်ထပ်ခိုင်းတာတွေအသက်မပြည့်ပဲအိမ်တော်ပြုတ်ခိုင်းတာတွေလမ်းတွေပေါ်မှာနဲ့အွန်လိုင်းပေါ်မှာလိမ်ပိုင်းဆိုင်ရာစော်ကားမှုပြုတာတွေလည်းပါဝင်ပါတယ်။အမျိုးသမီးတွေရဲ့ဘဝတွေအတွက်အဆိုးဝါးဆုံးနေထိုင်နေကြရတဲ့နိုင်ငံကဆီးရီးယားနိုင်ငံဖြစ်တယ်လို့သုတေသနလေ့လာမှုတွေကဖော်ပြပါတယ်။အဲ့ဒီနိုင်ငံကအမျိုးသမီးတွေဟာလိမ်ပိုင်းဆိုင်ရာခွဲခြားမှုအများဆုံးနဲ့လိမ်ပိုင်းဆိုင်ရာအာဏာပြုကျင့်ခံရမှုအများဆုံးခံနေရကြတယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံကတော့ဒုတိယနေရာမှာရှိပြီးအာဖဂန်အမျိုးသမီးငယ်၃ပုံ၃ပုံဟာအသက်၁၈နှစ်မပြည့်မီအိမ်အောင်ပြုကျရပါတယ်။အမျိုးသမီးတွေဟာနိုင်ငံသားဆိုင်ရာအခွင့်အရေးတွေကိုလည်းပိတ်ပင်ခံနေကြပါတယ်။ဒီမင်းနိုင်ငံကအမျိုးသမီးတွေကတော့အာရမပြုကျင့်ခံရတာတွေအပါအဝင်တခြားလိမ်ပိုင်းဆိုင်ရာစော်ကားမှုတွေခံရပြီးအမွေဆက်ခံမှုအိမ်အောင်ကွာရှင်းမှုတွေမှာလည်းအမျိုးသားတွေနဲ့တန်းတူအခွင့်အရေးလုံးဝမရရှိကြပါဘူး။ပါကစ္စတန်နိုင်ငံကလည်းအမျိုးသမီးနဲ့ကမင်းကလေးငယ်တွေအရွယ်မတိုင်မီအာရမလက်ထပ်ထင်းများခံရတာမရင်းကျင်တက်ပြတ်ခံရတာတွေအများဆုံးကြုံတွေ့ရတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။အဲ့ဒီလိုနိုင်ငံတွင်းမှာနေထိုင်နေကြတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်အဆိုးဝါးဆုံးအကျန်းဖက်တဲ့နိုင်ငံတွေရှိသလိုအမျိုးသမီးတွေတူရဲခီးသွားလာရမှာအနည်းငယ်အများဆုံးနိုင်ငံတွေကိုလည်းသူတေသနာပြုထားတာမှာတောင်အာဖရိကနိုင်ငံဟာအမျိုးသမီးခီးသွားတွေအတွက်အနည်းငယ်အများဆုံးနိုင်ငံတစ်ခုဖြစ်ပါတယ်။တခြားအနည်းငယ်များတဲ့နိုင်ငံတွေကတော့ဘရာဇီး၊ရုရှား၊မက္ကဆီကို၊အီရန်၊ဒိုမီနီကန်ရီပဘလစ်အီဂျစ်မော်ရီကိုအိန္ဒိယနဲ့ထိုင်းနိုင်ငံတွေဖြစ်ကြပါတယ်။အမျိုးသမီးတွေဟာအတူပေါင်းပြင်းဆက်ဆံနေတဲ့အမျိုးသားတွေဒါမှမဟုတ်အတူပေါင်းပြင်းဆက်ဆံနေခဲ့ဘူးသူအမျိုးသားတွေရဲ့တက်ဖြတ်မှုတွေကြောင့်တစ်ကမ္ဘာလုံးအတိုင်းအတာနဲ့နေ့စဉ်တရာကျော်သေဆုံးနေရတယ်လို့လည်းကုလသမဂ္ဂရဲ့အမျိုးသမီးဆိုင်ရာအချက်အလက်တွေမှာဖော်ပြထားပါတယ်ရှင
်။အမေဖီယိုအမေရိကန်တန်ရဲ့အတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်အသံလွှင့်ထုတ်လွှင့်ပေးနေပါတယ်။အခုတခါတင်ဆက်မဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတော့ကိုငိမ့်ချမ်းနဲ့မတ်ခင်ဖြူတွေတို့ကပူရဲတင်ဆက်ထားကြပါတယ်။နားဆင်ကြည့်ရှုကြပါခင်ဗျာ
။အရက်ဆိုပါများပြည်ထောင်စုဒူဘိုင်းမြို့မှာလေကိုတုံးတွေနဲ့တိစောက်ထားတဲ့ Toyota Land Cruiser ယာဉ်စင်းကိုခင်းကျင်းပြသခဲ့ပါတယ်။လေကိုတုံး၄သိန်း၄သောင်းနဲ့ဆောက်လုပ်ထားတာဖြစ်ပြီးတော့နောက်ဆုံးပေါ် Toyota Land Cruiser ကားနဲ့ပုံစံတူတိစောက်ထားတာပါဒီကားပုံတူရဖို့လူစင်းနှစ်ယောက်ပါတဲ့အဖွဲ့ကနိုင်ပေါင်း2900ကျော်အသုံးပြုပြီးတိစောက်ခဲ့ရပါတယ်မူရဲ့ Toyota ကားကတော့ကီလို2050လေးပြီးကိုဗစ်ကရောဂါကာလမှာစိတ်လက်ပေါ်ပါစွာနဲ့မောင်းနေနိုင်ဖို့ရွယ်တယ်လို့ Toyota ကားအယောင်ပြကန်ဒါရိုက်တာတူကပြောပါတယ်ဒီလေကိုကားပုံတူကိုတနိုင်ငံလုံးကိုလှည့်လည်ပြသမှာဖြစ်တယ်လို့လည်းသူကပြောပါရယ်ဒီကားပုံတူဟာ RS ဆိုပါများပြည်တော်စုမှာတိစောက်ခဲ့တဲ့လေကိုအယုတ်တွေထဲမှာတော့အကြီးဆုံးပုံတူအယုတ်ဖြစ်ပါရယ်ရှင
်လန်ဒန်မြို့အနောက်တောင်ဘက်မှာရှိတဲ့တော်ဝင်ရုခဗေဒဥယျာဉ် Q မှာခရစ်စမတ်ပွဲတော်အတွက်ရောင်စုံမီးအလှတွေကိုထွန်းညှိထားပါရယ်ဒီနှစ်မှာတော့6နှစ်မြောက်အဖြစ်ခရစ်စမတ်ပွဲတော်အတွက်စီစဉ်ထားတာဖြစ်ပြီးတော့
မီးပြကန်အဟောင်းတွေအပြင်အသစ်တွေကိုလည်းထပ်တိုးဆင်ရင်ထားတာပါမီးလုံးပေါင်းတန်းကျော်ကိုအသုံးပြုထားတယ်လို့ကယူဥယင်ကကြေညာချက်ထုတ်ပြန်ထားပြီးတော့ဒီနှစ်မှာတော့ပုံများနိုင်တယ်လို့ပွဲစီစဉ်အကြီးအကဲကပြောပါတယ်လူကြိုက်များတဲ့ပြကန်တွေဖြစ်တဲ့မီတာ30လောက်မြင့်တဲ့ခရစ်မတ်ကတိတွေဖျားကြောင်းပုံစံနဲ့မီးလုံးကြီးတရ95လောက်တုံးထားတဲ့မီးတောက်ဥယင်တွေအပြင်15မီတာကျယ်ဝန်းတဲ့မီးလုံးကြ ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ Warner Brothers ရုပ်ရှင်ကုမ္ပဏီက Harry Potter ရုပ်ရှင်ဇာတ်လမ်းတွေစတင်ပြသတဲ့20ပြည့်အခမ်းအနားကိုကိမ့်မုံကြီးတလုံးပြုလုပ်ပြီးဆင်နွှဲခဲ့ပါတယ်ဇာတ်လမ်းတွေကအထင်ကရမော်ချောင်းတော်ကြီး Hogwarts ရဲ့ရဲတိုက်ကြီးပုံစံကိမ့်မုံကြီးကိုဖန်တီးခဲ့တာပါဒီကိမ့်မုံကိုဖန်တီးဖို့အတွက်သတင်း6ပတ်ကြာအချိန်ယူခဲ့ရပြီးတော့ကိမ့်မုံကြီးဟာအမြင့်9ပေနီးပါးရှိပြီးအကျယ်6ပေခွဲကျော်တယ်လို့အလေးချိန်ကတော့22ပေါင်နီးပါးရှိပါတယ
်ပီရူးနိုင်ငံရဲ့မြို့တော်လီမာကအိမ်တွေလမ်းတွေကိုဆေးရောင်စုံတွေထည့်တာနေပါတယ်တောင်ဆောင်တွေပေါ်မှာဆောက်လုပ်ထားတဲ့အိမ်တွေကိုတက်တန့်ရောင်လို့အရောင်စုံထည့်တာနေတာကြောင့်အဝေးကနေကြည့်ရင်နိုင်ငံဆေးရေးပကြီးကားကြီးတစ်ချက်လို့မြင်ရမှာပါကိုဗစ်ရောဂါတန်အပြင်းအထန်ခံစားခဲ့ရတဲ့ဒီနေရာမှာနေထိုင်သူတွေရဲ့ဘဝတွေကိုတိုးတက်ကောင်းမွန်လာအောင်မြင့်တင်ပေးချင်တာရောကမ္ဘာလက်ခရီးသွားတွေကိုဆွဲဆောင်ဖို့အတွက်ပါရည်ရွယ်ပြီးတော့နိုင်ငံဆေးရေးပကြီးဆရာနှစ်ယောက်ဖြစ်တဲ့ကာလာမေဂင်နဲ့ဒန်နီယယ်မရစ်တို့ဦးဆောင်ပြီးဆေးချယ်နေတာ9လလောက်ရှိနေပါပြီဒီတောင်ဆောင်ဒေသရဲကွက်တွေဟာအန္တရာယ်များပြီးမလုံခြုံတဲ့နေရာတွေအဖြစ်ယူဆထားသူများတာကြောင့်ဒါမျိုးအမြင်တွေကိုပြောင်းလဲစေဖို့အတွက်အခုလိုအမှုပညာဖန်တီးမှုတစ်ခုပြုလုပ်နေတာလို့မရစ်ကပြောပါဗျာ
။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမတ်သိဒီမတ်သိဂီထိုက်ကပြောပြပေးပါလိမ့်မယ်။
တောင်အာဖရိကနိုင်ငံကနေနယ်သာလန်နိုင်ငံကိုလက်တလော့ဆက်ရောက်လာတဲ့လေကြောင်းခီးစဉ်တွေမှာဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲတဲ့အမေခရွန်ကူးစက်ခံထားရသူ73ဦးတွေ့ထားကြောင်းနယ်သာလန်ကျန်းမာရေးတာဝန်ရှိသူတွေကတင်းနှင်းကနေနေမှာပြောပါတယ်။နယ်သာလန်နိုင်ငံမြို့တော်အမ်စတာဒန်ကိုတောက်ချန်ကြီးကဆက်ရောက်လာပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကိုတွေ့ခဲ့ရသူ62ဦးထဲမှာဗိုင်းရပ်စ်မျိုးကွဲတဲ့ကူးစက်ခံထားရသူ73ဦးပါဝင်တာဖြစ်ပါတယ်။Omicron COVID virus မျိုးကွဲသစ်ပြန့်နှံ့ကူးစက်လာမဲ့အန္တရာယ်ကိုတားဆီးနိုင်ဖို့သိပ္ပံပညာရှင်တွေသတိပေးနေတဲ့အတိုင်းကာကွယ်ဟန်တားရေးကိုအထောက်လှုပ်ဆောင်ကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းဆော်ဩလိုက်ပါတယ်။အာဖရိကတိုက်မှာလူရည်ရဲ့ရှေ့ဟာဂိုင်နိုအောက်မှာသာ COVID ကာကွယ်ဆေးထိုးထားရသေးတာဖြစ်ပါတယ်။ဒီလို COVID ကာကွယ်ဆေးထိုးနှုန်းနေပြီးကာကွယ်ရေးစီးမြင်တွေကိုလိုက်နာမှုသိမရှိတဲ့အာဖရိကတိုက်သားတွေဟာဒီရောဂါအတွက်ပိုပြီးတော့များအန္တရာယ်များတဲ့အခြေအနေမှာရှိတယ်လို့လည်း WHO ကသတိပေးထားပါတယ်။စစ်ကောင်စီရဲ့တပ်တွေနဲ့လက်နက်ကန်ခုခံကြသူတွေကြားမြန်မာနိုင်ငံတွင်တိုက်ပွဲတွေဟာဆိုရင်စိုးစိုးရွားရွားအခြေအနေနဲ့ရှင်းမတိုးနောက်မဆုတ်တာဖြစ်နေပြီလို့သုံးသပ်သူတွေကပြောပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲခြေဆိုင်နိုင်ငံတကာပဋိပက္ခတွေကိုလေ့လာစောင့်ကြည့်တဲ့ International Crisis Group ICG ကမကြာခင်ထုတ်တဲ့ဆီယနာသိမ်းမှုနောက်ပိုင်းအကြမ်းဖက်မှုများဆက်ရအစဉ်ခံစားမှာမြန်မာနိုင်ငံဟာအချိန်တို့အတွက်အဆုံးမသတ်မဲ့စိုးစိုးရွားရွားရှေ့မတိုးနောက်မဆုတ်တာအခြေအနေကိုရောက်နေတယ်လို့ဖော်ပြပါတယ်။မြန်မာစစ်တပ်ဘက်ကပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့အရဲသားပစ်မှတ်တွေကိုထိုးဖောက်တိုက်ခိုက်မှုတွေ၊မြေအောက်အဖွဲ့အစည်းတွေကိုဖမ်းဆီးမှုတွေလုပ်နိုင်နေပေမဲ့လည်းဒီလုပ်ရတွေဟာအခုချိန်ထိတွေ့မြင်ရသလောက်တော့ခုခံတွန်းလှန်ရေးလှုပ်ရှားမှုကိုတိတိယောက်ယောက်ဖြိုခွင်းနိုင်တာမျိုးမတွေ့ရဘူးလို့ ICG အဖွဲ့ရဲ့အကြီးတန်းအကြံပေးနဲ့မြန်မာဆန်ရသုံးသက်သူ Richard Hose က VOA ကိုပြောပါတယ်တမရော်ဟာနိုင်ငံတော်ကလုံခြုံရေးချင်းချောက်မှုနဲ့ရင်ဆိုင်နေရပြီးအရန်တပ်ဖွဲ့တွေကိုတုံ့နေရတယ်လို့လည်းငြိမ်းချမ်းရေးနဲ့လုံခြုံရေး Institute ကဦးမင်းစောဦးကပြောပါတယ်ရှင
် VOA American အတန်ရဲ့ဒီမနေ့အစီအစဉ်တွေအတွက်အစီအစဉ်ထုတ်လို့ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပါတယ်အတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Nelson Lu နဲ့ Derek Smith တို့ Darren Smith တို့ဖြစ်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးကင်းရန်ကင်းအန္တရာယ်ကင်းကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.